Welcome to the Voice of America in Burmese.
2019ခုနှစ်ဇူလိုင်လ18ရက်ဗိုလ်ထူးနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်တီထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2440 51အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တကယ်မီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါရှင်ကျွန်မကခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြေညာပေးပါပါအမေရိကန်နိုင်ငံကြေးဌာနကမြန်မာနိုင်ငံမှာဆိုးဝါးလာတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေသူတို့ရဲ့တက်ဆိုင်ရာမိသားစုဝင်တွေပေါ်ဒဏ်ခတ်ပိတ်ချုပ်မှုအသစ်ကိုအင်္ဂါနေ့မှာပဲချမှတ်လိုက်ပါတယ်အမေရိကန်အာကာသစူးစမ်းလေ့လာရေးမှာလူသားတွေလက်ကဘာပေါ်ခြေချနှံ့ခဲ့တဲ့250ရွှေရုခန်းနာကိုဖလော်ရီဒါပြည်နယ်နဲ့ဝါရှင်တန် DC မြို့တော်တွေမှာစတင်ကျင်းပနေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွာနေ
ကြပါပြီရှင်အဲဒီလိုထိတ်တန့်ရနိုင်ငံတကာသတင်းတွေပြီးမှာတော့မြန်မာနိုင်ငံကထိတ်တန့်စစ်ဗိုလ်ချုပ်၄ဦးနဲ့မိသားစုဝင်တွေကိုအရေးယူဒဏ်ခတ်ပိတ်ဆို့လိုက်တဲ့အကြောင်းအမေရိကန်နိုင်ငံကြားရေးဌာနကကြေညာချက်ထုတ်တာနဲ့ပတ်သက်လို့တုံ့ပြန်မှုတချို့ကိုအခုလိုကြားရမှာပါ
The State Department announcement is very welcome. It is overdue. It is time for all governments around the world to start.
အစ္စရာအဖွဲ့ရဲ့အာရှရေးရာတာဝန်ခံရဲ့မှတ်ချက်နဲ့တူနာဆင်ရမှာပါ။အမေရိကန်နိုင်ငံသားရေးဌာနမှ3ရက်ကြာကျင်းပနေတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနိုင်ငံတကာအစည်းအဝေးလာတက်တဲ့ Burma Human Rights Network UK ရဲ့အမှုဆောင်ဒါရိုက်တာနဲ့တည်ထောင်တွေ့ဆုံမေးမြန်းထားတာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့ထိုင်းဆိုရသေးရဲ့ကျန်းသစ်စာချိန်ဆိုခွဲနဲ့အလဲအမေရိကဒေသတွင်ရွှေ့ပြောင်းနေထိုင်သူတွေအရေးတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါလိမ့်ရှင်။အခုအရင်ဆုံးတော့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်။အမေရိကန်နိုင်ငံကြေးဌာနကမြန်မာနိုင်ငံမှာဆူဝါလာတဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်တွေနဲ့သူတို့ရဲ့တက်ဆိုင်ရာမိသားစုဝင်တွေပေါ်မှာဒဏ်ခတ်ပိတ်ဆို့မှုအသစ်တွေကိုအင်္ဂါနေ့ဇွန်လ16ရက်နေ့မှာချမှတ်လိုက်ပါပြီ။ဒီဆိုးဝါးလာတဲ့လူခွင့်ချိုးဖောက်မှုတွေမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်မှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေအတွင်ဥပဒေမဲ့တပ်ဖြတ်မှုတွေလည်းပါဝင်နေပါတယ်။အခုဒဏ်ခတ်အရေးယူခံရတဲ့ပုဂ္ဂိုလ်၄ဦးကတော့တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းဒုတိယကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစိုးဝင်းဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်တို့ဖြစ်ကြပါတယ်။အခုလိုဒဏ်ခတ်ပိတ်ဆို့မှုတွေဟာအပိုက်8031ကငွေ2019အမေရိကန်နိုင်ငံကြေးဌာနရဲ့နိုင်ငံခြားလုပ်ငန်းစင်ညာနဲ့တခြားဆက်ဆက်နေတဲ့အစီအစဉ်ဆိုင်ရာဥပဒေအရချမှတ်လိုက်တာဖြစ်ပါတယ်။ဒီအဲ့ဥပဒေအရနိုင်ငံခြားအစိုးရအရာရှိများနဲ့ပတ်သက်လို့တည်တာတဲ့အဂရီလိုက်စားမှုဒါမှမဟုတ်ကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုကျူးလွန်မှုတွေမှာပါဝင်ပတ်သက်ကြောင်းခိုင်လုံတဲ့အချက်လက်ရရှိထားရင်အဲ့ဒီကျူးလွန်တဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့မိသားစုဝင်တွေဟာအမေရိကန်နိုင်ငံတွင်းကိုလာရောက်ခွင့်ပိတ်ပင်တာဖြစ်ပါတယ်။ဒီဥပဒေအရလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအနေနဲ့ဒီကျူးလွန်တဲ့အမေရိကန်နိုင်ငံကြီးဝန်ကြီးအနေနဲ့ဒီကျူးလွန်တဲ့အစိုးရအရာရှိတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုလူသိရှင်ကြားဒါမှမဟုတ်တီးခြားထုတ်ပြန်ကြေညာပေးရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံကြီးဌာနအနေနဲ့ policy တွေချမှတ်ရမှာအပြုအမူတွေပြောင်းလဲဖို့နဲ့တာဝန်ခံမှုတာဝန်ရှိမှုကိုထောက်ခံအားပေးဖို့အတွက်ဦးစားပေးတာဖြစ်ပါတယ်။အခုလိုအရေးယူဆောင်ရွက်မှုဟာဒီဥတီချက်တွေကိုပေါ့မြောက်အောင်မြင်စေဖို့အတွက်ရည်ရွယ်တယ်လို့လည်းနိုင်ငံကြီးဌာနအနေနဲ့ယုံကြည်ထားတာပါ။ဒီကြေညာချက်ဟာမြန်မာစစ်တပ်ရဲ့အစ်မြင့်ဆုံးခေါင်းဆောင်ပိုင်းအပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့ပထမဆုံးလူသိရှင်ကြားအရေးယူဆောင်ရွက်မှုလည်းဖြစ်ပါတယ်။အခုလိုဒီပုံကိုယ်ရေးအပေါ်မှာအရေးယူဖို့အတွက်ထုတ်ပြန်ကြေညာရတာဟာကြီးမားတဲ့လူခွင့်ကျူးလွန်ချိုးဖောက်မှုတွေမှာဒီတက်မှုပါဝင်ကြောင်းခိုင်လုံတဲ့တက်တည်အထောက်တားပေါ်အခြေခံတာဖြစ်ပါတယ်။နိုင်ငံတော်မှာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေဖြစ်ပေါ်နေကြောင်းသတင်းတွေထွက်ပေါ်နေပြီးလူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူဖို့အတွက်မြန်မာအစိုးရကပြက်ကွက်နေတာနဲ့ပတ်သက်ပြီးတော့လည်းနိုင်ငံခြားရေးဌာနအနေနဲ့စိုးရိမ်မကင်ဖြစ်တယ်လို့ဖော်ပြထားပါတယ်။မြန်မာစစ်တပ်နဲ့ထိပ်ပိုင်းခေါင်းဆောင်တွေတာဝန်ယူမှုမရှိတဲ့ဆိုးဝါးလာတဲ့ဥပမာတစ်ခုကတော့ရိုဟင်ဂျာတွေပေါ်မှာလူမျိုးစုလိုက်တုတ်တင်ရှင်းလင်းမှုတွင်အင်းတင်ရွာမှာတပ်ဖြတ်ခဲ့မှုအတွက်ပြစ်မှုထင်ရှားတွေ့ရှိရတဲ့စစ်သားတွေကိုပြန်ပြီးလွှတ်ပေးဖို့အတွက်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမကြခင်ကမှချမှတ်ခဲ့တဲ့အမိန့်ပဲဖြစ်ပါတယ်။တမတော်ဦးစီးချုပ်ဟာဒီပြစ်မှုကျူးလွန်သူတွေကိုအချင်းတောင်တွေထဲမှာလအနှဲငယ်သာ ချထားခဲ့ပြီးပြန်ပြီးတော့လွှတ်ပေးတာဖြစ်ပေမဲ့လို့အင်းတင်ကြီးရွာတပ်ဖြတ်မှုတွေနဲ့ပတ်သက်လို့ကဘာကိုအတိပေးခဲ့တဲ့အထောက်အထားကိုတော့ရပ်ပေါင်း900ကျော်ဖမ်းဆီးထားခဲ့တာဖြစ်ကြောင်းအမေရိကန်နိုင်ငံသားဌာနရဲ့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ
်။အသားရောင်ကွဲပြားသူ American Outlet Democratic အမတ်လေးဦးကဝေဖန်ခဲ့တာနဲ့ပတ်သက်ပြီးလူမျိုးရေးခွဲခြားပြောကြားမှုဖြစ်တဲ့ဆိုပြီးဝေဖန်ခံနေရသူဒမရဒေါ်နယ်ထရမ့်ဟာသူပြောတဲ့စကားအတွက်အခုထိအလျှော့ပေးမဲ့ဟာမပြသေးပါဘူး။အမေရိကန်နိုင်ငံကိုမနစ်သက်တဲ့လွတ်တော်အမတ်တွေအမေရိကန်နိုင်ငံကနေသူတို့ရဲ့မူရင်းအနယ်ရှိရာနိုင်ငံတွေကိုထွက်ခွာဖို့ပြောကြားခဲ့တာနဲ့ပတ်သက်ပြီးသတင်းတော်တွေမေးမန်းတာကိုသူကထွက်မထွက်သူတို့အပေါ်မူတည်ပါရယ်။သွားကျင်တဲ့အချိန်နဲ့သူလည်းသွားကျင်တယ်လို့တော်ဝနိုင်ပါရယ်။နေကျင်တယ်လို့လည်းနေနိုင်ပါရယ်လို့ပြောခဲ့ပါရယ်။အစောပိုင်းကတော့သူကလူမျိုးရေးခွဲခြားစိတ်သူအသွေးသားထဲမှာမရှိကြောင်းညင်းဆိုခဲ့ပါတယ်။တမရထရမ့်ရဲ့ကနဦးဝေဖန်တိုက်ခိုက်ပြောကြားချက်တွေဟာလူမျိုးရေးခွဲခြားမှုဖြစ်မဖြစ်ကိုဆုံးဖြတ်ပြီးရှုတ်ချပြင့်တင်ဖို့အတွက်ဒီမိုကရက်တစ်ကြီးဆိုတဲ့အောက်လွှတ်တော်မှာတော့အင်ကာနေမှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်ခင်ဗျာ
။ American Agatha Susan Lee ရင်မှာလူသားတွေလကဘာပေါ်မှာခြေချနှံခဲ့တဲ့ Apollo 17 Agatha Keyson ရဲ့အနှစ်90ရွှေရုအခမ်းအနားကို American ပြည်ထောင်စု Florida ပြည်နယ်နဲ့ Washington DC မြို့တော်တွေမှာအင်ကာနေကစတင်ကျင်းပနေပါပြီ။လွန်ခဲ့တဲ့အနှစ်90တုန်းကလကဘာကိုတွားရောက်ခဲ့မဲ့ Apollo 17 Agatha ယာဉ်ကို Florida ပြည်နယ် Kennedy Agatha စခန်းကနေစစ်တမ်း5 Rocket နဲ့လွှတ်တင်ခဲ့တာဖြစ်ပြီးလိုက်ပါသွားတဲ့ယာဉ်မှူးသုံးဦးကတော့ Neil Armstrong, Buzz Aldrin နဲ့ Michael Collins လို့ဖြစ်ပါတယ်။ Washington DC Smithsonian လေးချောင်းနဲ့ Agatha ဆိုင်ရာပြတိုင်မှာပထမဆုံးလကဘာပေါ်မှာခြေချခဲ့တဲ့ Neil Armstrong ကအဲ့ဒီချိန်တုန်းကဝတ်ဆင်ခဲ့တဲ့ Agatha ဝတ်ဆုံကိုပြသထားပါတယ်။ဒီခန္ဓာကို American ဒုသမ္မတ Mike Pence နဲ့အတူ NASA အကြီးအကဲ Jim Bridenstine နဲ့ Armstrong ရဲ့သားဖြစ်သူ Rick Armstrong တို့ကချီးမှုကျင်းပတာဖြစ်ပါတယ်။ Agatha ရင်မှု Neil Armstrong ကတော့2012ခုနှစ်အသက်82နှစ်အရွယ်မှာပဲကွယ်လွန်သွားခဲ့တာပါ။အခုတတိအသက်ရှိထင်ရှားရှိနေသေးတဲ့ Apollo 17 Agatha ရင်မှုတဦးဖြစ်တဲ့ Mike Collins ကတော့အင်္ဂါနေ့မှာသူတို့ရဲ့ Apollo 17 Agatha ယာဉ်ကိုလွတ်တင်ခဲ့တဲ့နေရာဖြစ်တဲ့ Kennedy Agatha စခန်းကိုတွားရောက်ခဲ့ပါတယ်။သူတို့အနေနဲ့အကောင်းဆုံးခြေလှမ်းချက်ကိုလှမ်းခဲ့တာဖြစ်ပြီးကမ္ဘာလူသားတွေအတွက်တာဝန်ကိုထမ်းဆောင်ခဲ့တယ်လို့ပြောပါတယ်။နောက်မှာအနာဂတ်မျိုးဆက်သစ်တွေအနေနဲ့အင်္ဂါချိုအထိတွားရောက်နိုင်မယ်လို့မျှော်လင့်ကြောင်းလည်းသူကပြောကြားခဲ့ပါတယ်။အသက်89နှစ်ရှိပြီဖြစ်တဲ့ Apollo Agatha ရင်မှုနောက်တူဖြစ်တဲ့ Buzz Aldrin ကတော့ Kennedy Agatha စခန်းကိုလာရောက်ဖို့စီစဉ်ထားပေမဲ့မလာရောက်နိုင်ခဲ့ပါဘူး
။ဥရောပပါလီမန်ကအင်္ဂါနေ့မှာ German ကာကွယ်ရေးဝန်ကြီးဟောင်း Ursula von der Leyen ကိုဥရောပကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်ရွေးချယ်လိုက်လို့သူဟာဥရောပကော်မရှင်ရဲ့ပထမဦးဆုံးအမျိုးသမီးဥက္ကဋ္ဌဖြစ်လာခဲ့ပါတယ်။ပြည်ထောင်စုဆရာဘိုးမျိုးမှာဥရောပပါလီမန်ကသူ့ကို383မဲနဲ့မဲအများစုရေးအတွက်နဲ့ရွေးချယ်ခဲ့ပြီးမှသူကညီညွတ်တဲ့ဥရောပဖြစ်ဖို့အနိုင်ရမင်းကောမှထည့်သွင်းပြောကြားခဲ့ပါတယ်။ညီညွတ်ခိုင်မာတဲ့ဥရောပဖြစ်ဖို့ကြိုးပမ်းရမှာဖြစ်လို့အပြုသဘောဆောင်ပြီးပူးတွဲလှုပ်လှုပ်ကြပါလို့ကျွန်မပြောချင်ပါတယ်လို့လည်းသူကပြောခဲ့ပါတယ်။အင်္ဂါနေ့အစောပိုင်းမှာတော့ von der Leyen ကရွှေ့ပြောင်းမှုတွေနဲ့ပတ်သက်လို့လူမှုရေးဆိုင်ရာနဲ့ပဝန်းကျင်ဆိုင်ရာမူဝါဒအပြောင်းလဲတွေကိုတင်ပြခဲ့ပြီးသူရာထူးရယူပြီးရပ်ပေါင်းတရာအတွင်းမှာအစိမ်းရောင်ဥရောပသဘောတူညီချက်ရအောင်လုပ်ချင်တယ်လို့ပြောခဲ့ပါတယ်။ကျမတို့အတွက်အကြီးမားဆုံးသောစိန်ခေါ်ချက်ကကျမတို့ရဲ့ကမ္ဘာကြီးကြမ်းကြမ်းမာမာရှိနေဖို့ပါ။ကျမအနေနဲ့ဥရောပတိုက်ကုန်2050ခုနှစ်မှာပတ်ဝန်းကျင်အတွက်အန္တရာယ်ကင်းစေမဲ့ပထမဆုံးတိုက်ကြီးဖြစ်စေချင်ပါတယ်လို့လည်းပြောခဲ့ပါတယ်။ဂျာမန်ဝန်ကြီးချုပ်အန်ဂီလာမာခဲနဲ့မဟာမိတ်တူလည်းဖြစ်တဲ့ von der Leyen ဟာမြို့သမီးအခွင့်အရေးရရှိရေးအတွက်လည်းကြမ်းကြမ်းခံရပ်တည်သွားမယ်လို့လည်းပြောပါတယ်ခင်ဗျာ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ24 kHz 12133လိုင်းလိုမီတာ40 kHz 8133လိုင်းလိုမီတာ57 kHz 5805နဲ့လိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်နိုင်ငံရေးပါတီအသီးသီးနဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်အဖွဲ့စုကပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်45ဦးပါဝင်တဲ့ဖွဲ့စည်းပုံခြေကံဥပဒေ2008ခုနှစ်ကိုပြင်ဆင်ရေးအတွက်ပူးပေါင်းကော်မတီကဖွဲ့စည်းပုံပြင်ဆင်ရေးအတွက်တင်ပြချက်ပေါင်း3965ချက်ကိုတနင်္လာနေ့ကပြည်ထောင်စုတက်တော်မှာတင်သွင်းခဲ့ပါတယ်။ဒီတင် ဒီတင်ပြချက်36ချက်ဟာပုံမှန်436ဖြစ်တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့မင်္ဂလာရုံးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေခန်းစစ်နဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအခန်းပါပုံမှန်435ရာခိုင်နှုန်းကျော်သဘောတူညီချက်ရရှိဖို့နဲ့အဲဒီနောက်မှာပြည်လုံးကျဆန္ဒ ခုနှစ်ဆယ့်ငါးရာခိုင်နှုန်းကျော်သဘောတူညီချက်ရရှိဖို့နဲ့အဲဒီနောက်မှာပြည်လုံးကျဆန္ဒခိုင်ဝဲခြင်းပပြီးမဲပေးပံခွင့်ရှိသူအလုံးရဲ့ထက်ဝက်ကျော်မဲဆန္ဒနဲ့ပြင်ဆင်ရမယ်လို့ဖော်ပြထားပါတယ်။၄တုံးချောက်ခါဝဲမှာတော့၄တုံးချောက်ကာကြီးမှာမပါတဲ့ပုံမှန်တွေကိုပြည်တော်စုလွှတ်တော်ကိုယ်စားလှယ်အလုံးရဲ့ခုနှစ်ဆယ့်ငါးရာခိုင်နှုန်းကျော်သဘောတူညီချက်နဲ့ပြင်ဆင်နိုင်ကြောင င်းဟူကိုလျှော့ချဖို့ပဲဖြစ်ပါတယ်။ NLD ပါတီကနောက်တတိယအကြိမ်ဆွတ်တော်တက်တမ်းမှာတမရတာပါဝင်မှုကို15ရာနှုန်းသရုပ်ထအချိန်မှာ10ရာခိုင်နှုန်းနဲ့ပြင်ဆင်မှအချိန်မှာ5ရာခိုင်နှုန်းထရှိဖို့အတွက်တင်ပြထားတာဖြစ်ပါတယ်
H1N1 တကွေးရောဂါကြောင့်မြန်မာနိုင်ငံတွင်သေဆုံးသူဦးရေ54ယောက်ရှိပြီဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနကအင်္ဂါနေ့ကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့လဇွန်လ19ရက်နေ့မှာဒီ H1N1 ရောဂါကြောင့်ပထမဆုံးအသက်သေဆုံးရမယ်ဖြစ်ပေါ်ခဲ့ပြီးတဲ့နောက်မှာဒီအပတ်ထဲတင်းနာနေကလူ6ဦးထပ်မံအသက်ဆုံးရှုံးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနပြန်ကြားရေးရရှိဒေါက်ဖြူဖြူအေးကပြောကြားခဲ့တာဖြစ်ပါတယ်။ရန်ကုန်ဝါခုချိန်ဒီကူးစက်ခံရမှုအများဆုံးနေရာဖြစ်ကြောင်းH1N1 ရောဂါကူးစက်နေသူလူနာတွေကိုတခြားဒေသကြီး3ခုမှာလည်းတွေ့ရှိရလို့ဒေသကြီး6ခုမှာ H1N1 ရောဂါဖြစ်ပွားနေကြောင်းသူက Anadolu Agency သတင်းထတာကိုပြောပါတယ်
။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာလူနေအိမ်၄တက်တက်လုံးပြိုကျခဲ့တဲ့အတွက်လူ10ဦးသေဆုံးသွားခဲ့ပြီးတော့အဆောက်အဦပြည့်အောင်မှာဓာစင်ပေါင်းများစွာပိတ်မိနေခဲ့ပါတယ်။ပိတ်မိနေသူတွေကိုကယ်တင်ဖို့နဲ့ဒေသနဲ့တုံ့ပြန်ရေးအဖွဲ့တွေနဲ့မိသက်တပ်ဖွဲ့တွေကစူးစမ်းနေကြဆဲဖြစ်ပါတယ်။
ဇူလိုင်လ18ရက်ဗုဒ္ဓဟူးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေစတိုက်ထုတ်လွှင့်ပေးသွားပါမယ်။အမေရိကန်နိုင်ငံခြားရေးဌာနကမြန်မာနိုင်ငံမှာဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်တွေနဲ့သူတို့ရဲ့သက်ဆိုင်ရာမိသားစုဝင်တွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေကိုအင်္ဂါနေ့ဇူလိုင်လ16ရက်နေ့ကချမှတ်လိုက်ပါတယ်။ဒီဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေအတွင်းဥပဒေမဲ့တပ်ဖြတ်မှုတွေလည်းပါဝင်နေပါတယ်။အခုလိုဒဏ်ခတ်အရေးယူခံရတဲ့ပုဂ္ဂိုလ်၄ဦးကတော့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးဆိုဝင်ဗိုလ်ချုပ်တန်ဦးနဲ့ဗိုလ်ချုပ်အောင်အောင်တို့ဖြစ်ကြပါတယ်။အခုလိုအရေးယူဒဏ်ခတ်မှုအပေါ်မှာတုံ့ပြန်မှုတွေကိုမတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ရှင်။
အမေရိကန်နိုင်ငံသားရေးဌာနကမြန်မာနိုင်ငံမှာဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့မြန်မာစစ်တပ်ရဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့သူတို့ရဲ့မိသားစုဝင်တွေအပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့လိုက်တဲ့ကြေညာချက်ကိုအင်္ဂါနေ့ဇူလိုင်လ16ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ဒီဆိုးဝါးလာတဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေအတွင်းဥပဒေမဲ့တပ်ဖြတ်မှုတွေလည်းပါဝင်နေပါတယ်။အခုဒဏ်ခတ်အရေးယူခံရတဲ့မြန်မာစစ်ကောင်းဆောင်တွေကတော့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒုတိယကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဆိုဝင်ဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်အောင်တို့ဖြစ်ပါတယ်။အခုလိုအမေရိကန်အစိုးရဘက်ကမြန်မာစစ်ဘုတ်ချုပ်တွေကိုပြစ်မှတ်ထားအရေးယူတာကိုကြိုဆိုကြောင်းနယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams က VOE ကိုပြောပါတယ
် The State Department announcement is very welcome. It is overdue. It is time for
American နိုင်ငံရဲ့ဝန်ကြီးဌာနရဲ့အခုလိုကြေညာချက်ကိုအလွန်ပဲကြိုဆိုပါတယ်။အချိန်အောင်နောက်ကျနေတာပါ။ Ranger တွေပေါ်လူမျိုးတွန်းတပ်ဖြတ်မှုလူသားတွေအပေါ်ကြာဆွေးမှုကျူးလွန်မှုတွေမှာတာဝန်ရှိတဲ့မြန်မာစစ်ဘုတ်ချုပ်တွေကိုတကမ္ဘာလုံးမှာရှိတဲ့အစိုးရတွေနဲ့တန်ခတ်အရေးယူဖို့အချိန်ရောက်နေပါပြီ။ဒီလိုအရေးယူမှုဟာတာဝန်ရှိတဲ့မြန်မာစစ်ဘုတ်ချုပ်တွေတာမကအရက်သားအစိုးရနဲ့အာဏာပိုင်တွေကိုပါတတိပေးလိုက်တာကဒီလိုကြီးမားလာတဲ့ရာဇဝတ်ကျူးလွန်မှုမျိုးကိုဘယ်သူကမှမေ့ပြစ်မှာမဟုတ်တယ်လို့လုံးဝသိခံမှာမဟုတ်ဘူးဆိုတာပါ။ဒီကြေညာချက်ဟာ ICC နိုင်ငံတကာရာဇဝတ်ခုံရုံးကလည်းဒီရိုဟင်ဂျာတွေကိုအစုလိုက်အပြုံလိုက်မောင်းထုတ်တဲ့အမှုကိုစတင်ကင်တည်တဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်
။အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဂမ်ဆန်းကလည်
းကျွန်တော်ကအင်မတန်ကိုချိုးဆိုပါတယ်လို့ဒီဟာကတကယ်ကောင်းတော့တဲ့မှာတကယ်လူတွေကိုတတ်ဖြတ်ခဲ့စစ်ရာဇဝတ်မှုလုပ်ခဲ့တဲ့စစ်ကောင်ဆောင်တွေကတော့လုံးဝကဘာကနေစောက်ခွက်မှဒီလိုရှုံချတင်ပါတယ် တော့အကုန်လုံးနိုင်ငံတီးတီးကလည်းဆက်လက်ပြီးမှလုပ်ဖို့ပဲကျွန်တော်ကညွှန်လင့်ပါတယ
်။ Burma Human Rights Network အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးကိုကျော်ဝင်းကလည်းဒီလိုမြန်မာစစ်ဘုတ်ချုပ်တွေကိုပြစ်မှတ်ထားအရေးယူတာနဲ့ပတ်သက်လို့အခုလိုတုံ့ပြန်ပြောဆိုပါတယ်။
ကျွန်တော်ဒီဟာတော့ဟိုကြိုဆိုတော့ဗောနော်ဒါတောက်တောင်ကြာနေပြီသူကသူတို့အရေးယူရမှချပြီးပေါ့ဒီဟာတော့နောက်တစ်ခုကကျွန်တော်တော်ခုကျွန်တော်နည်းနည်းပြောပါမြင်လဲဆိုရင် symbolic ဖြစ်တဲ့အေးအေးမျိုးမျိုးမဟုတ်ဘူးတကယ်ထီရောက်တဲ့အေးအေးမျိုးမျိုးကိုကျွန်တော်ပို့လူလာတယ်ပေါ့နော်ဆိုတော့ဒါတော့ပထမခြေလန်းတလန်းနေနဲ့ကျွန်တော်ကျူဆိုတယ်ပေါ့ EU တို့ဘာလို့ EU လဲဆိုတာမင်းအောင်လိုင်းကိုခြံထားတယ်လေအားလုံးကဆိုတော့ဒီအမေရိကန်စပြီးဆိုဘယ်လိုပြီးမင်းအောင်လိုင်း EU ပြီးဆိုတော့ကျွန်တော်တို့ပြောနေတာပေါ့တခြားနိုင်ငံတွေလည်းဒီအလားတူဆက်လုပ်လာမယ်နောက်အေးအေးရဲ့နေရာမှာနည်းနည်းပို့ပြီးပြင်းထန်တဲ့အေးအေးမျိုးမျိုးပြုလုပ်လာဖို့ကျွန်တော်ပြောနေတာပေါ့နော
်အပိုက်9031ကငယ်2019ခုနှစ်အမေရိကန်နိုင်ငံသားရေးဌာနရဲ့နိုင်ငံသားလုပ်ငန်းစဉ်များနဲ့တခြားဆက်ဆက်နေတဲ့အစီအစဉ်ဆိုင်ရာဥပဒေအရချမှတ်ခဲ့တာပါဒီအဥပဒေအရနိုင်ငံသားအစိုးရအရာရှိတွေနဲ့ပတ်သက်လို့တိတာတဲ့အာဂရီလိုက်စားမှုဒါမှမဟုတ်ကြီးမားတဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေမှာပါဝင်ပတ်သက်ကြောင်းခိုင်လုံတဲ့အချက်လက်ရှိထားရင်အဲ့ဒီကျူးလွန်တဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့မိသားစုဝင်တွေကိုအမေရိကန်နိုင်ငံတွင်လာရောက်ခွင့်ပိတ်ပင်တာဖြစ်ပါတယ်ဒီဥပဒေအရလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးအညီနဲ့ဒီကျူးလွန်တဲ့အစိုးရအရာရှိတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုလူသိရှင်ကြားဒါမှမဟုတ်တရားထုတ်ပြန်ကြေညာပေးရမှာဖြစ်ပါတယ်။ဒီကြေညာချက်ဟာမြန်မာစစ်တပ်ရဲ့အစစ်မြင့်ဆုံးခေါင်းဆောင်ပိုင်းအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့ပထမဦးဆုံးလူသိရှင်ကြားအရေးယူဆောင်ရွက်မှုလည်းဖြစ်ပါတယ်ရှင
်။မအင်ချင်းနိုင်စူးစီးတင်ပြသွားတာပါရှင်။အခုတခါတော့ဒီဘာသာရေးဆိုင်ရာလွတ်လပ်ခွင့်နဲ့ဆိုင်တဲ့အစည်းအဝေးပွဲအကြောင်းကိုပြောပြပေးပါမယ်။အမေရိကန်နိုင်ငံသားရေးဝင်ကြီးမိုက်ပွန်ပီယိုတာဝန်ယူပြီးအမေရိကန်နိုင်ငံသားရေးဌာနမှ၃ရက်ကြာကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာဒုတိယအကြိမ်နိုင်ငံတကာစီဝေးပွဲကိုဇူလိုင်လ16ရက်ကနေ18ရက်နေ့အထိဝါရှင်တန် DC မှာ၃ရက်ကြာကျင်းပနေပါတယ်။ဒီအစည်းအဝေးပွဲကိုတက်ရောက်လာတဲ့ Burma Human Rights Network UK ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးကျော်ဝင်းကို VOA ကတွေ့ဆုံမေးမြန်းရမှာဒီအစည်းအဝေးရဲ့ထူးခြားချက်နဲ့ပတ်သက်လို့သူကအခုလိုစပြောပါတယ်။
ဟုတ်ဒီစီဝေးဘက်မှာကျွန်တော်အခုတွေ့ရတာတော့နိုင်ငံတကာကနေပြီးတော့တက်လာတဲ့ဖိနှိပ်ခံပေါင်းစုံကျွန်တော်တွေ့တယ်။ Now အဲ့ဒီမှာ American ဆိုရရဲ့ခံထားတဲ့အထူးသံတမန်ပေါ့နော် Mr. Sam Brownback သူနဲ့တူတူနော်ယူရိုပါသမဂ္ဂရောနော် UN ကရောအဲ့လိုအလားတူခံထားတဲ့ပုံစံတွေသူတို့တွေကနေပြီးဒီဘာသာရေးလွတ်လပ်ခွင့်ဘယ်လောက်အရေးကြီးမှအကြောင်းလက်ရှိကမ္ဘာကြီးမှာဘယ်လိုဒီပြဿနာတွေရင်ဆိုင်နေရလဲဆိုတာနဲ့ပတ်သက်လို့သူတို့ဆွေးနွေးကြတယ်။အထူးသဖြင့်အဲ့ဒီမှာလူ၃ယောက်ကျွန်တော်တို့ဒီနေ့စကားပြောတယ်အဓိကတော့ New Zealand နိုင်ငံကဒီ Christchurch မှာကျုံခဲ့တဲ့ဒီ victim တယောက်ပေါ့နော်တဲ့သူရဲ့နောက်ဂျူးဖုံးမျိုးကြီးတပါးရဲ့နောက်ဒီစရီလင်ကာခရစ်ယာန်မျိုးသမီးတယောက်သူတို့၃ယောက်ကနေပြီးဒီသူတို့ရဲ့ဖြစ်ဖြစ် experience ကိုရှင်းပြတာပေါ့နော်တတဖြတ်တာအဲ့ဒီမှာဖြစ်သွားတဲ့ဟာတွေဘယ်လိုတွေသူတို့ခံစားရလဲဆိုတာနဲ့ပတ်သက်လို့စိတ်ဝင်စားစရာကောင်းတာကအမုန်းတရားတစ်ခုအခြေခံပြီးတော့ဖြစ်လာတဲ့ဟာတွေပေါ့နော်ဒီဘယ်ဘာသာရဲ့ဆိုတာကိုဒီမှာတော့ပြောဖို့ခက်နေပြီဒီမှာဘာသာပေါင်းစုံပြဿနာဖြစ်နေပြီဒီမှာပေါ့နော်ခရစ်ယာန်ဘာသာဝင်တယောက်ကဂျူးကိုတတ်တယ်မွတ်စလင်တယောက်ကဟိုခရစ်ယာန်ကိုတတ်တယ်ဒီလိုဟာတွေနဲ့အမုန်းတရားအခြေခံပြီးဖြစ်လာတဲ့ဟာတွေဆိုတဲ့အတွက်ကျွန်တော်တို့လူသားတွေတယောက်ကိုတယောက်ဟိုဒီခေတ်ဒီခါကြီးမှာပို့ပြီးတယောက်ကိုတယောက်နားလည်လာပြီးသတင်းချက်လက်တွေပို့ပြီးတော့ပွင့်လင်းမြင်သာလာပြီးအဲ့လိုအခြေအနေမျိုးမှာတော့မှတယောက်ကိုတယောက်ကျွန်တော်နားမလည်နိုင်သေးဘူးလားဆိုတဲ့မိကွန်းထုတ်စရာတွေဖြစ်လာပြီးဘာကြောင့်နားမလည်နိုင်သေးလဲတယောက်ကိုတယောက်ပေါ့နော
်ဘာသာရေးအပေါ်မှာခွဲခြားဆက်ဆံမှုတွေဒီဘာသာရေးရဖိနှိပ်ခံရမှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရရဲ့ရည်တည်ချက်ကိုရောဘယ်လိုတွေ့ရလဲရှင
်အမေရိကန်အစိုးရရည်တည်ချက်ကတော့သူကနိုင်ငံတကာမှာဒီလိုပြဿနာတွေဖြစ်နေတဲ့ဟာကိုသူကဘာထောက်ပြလဲဆိုတော့ဘာသာရေးလွတ်လပ်ခွင့်ရှိတဲ့နိုင်ငံတိုင်းမှာလူခွင့်ဆိုတာရှိတယ်။လူခွင့်ဆိုတာရှိတဲ့အတွက်ဟိုတောင်ယုံတောင်ယုံလူနည်းစုတွေဖိနှိပ်ခံရမှုပြဿနာမျိုးမရှိသလိုရာဇဝမှုကြီးမားတဲ့ပြဿနာလည်းမရှိဘူး။အဲ့လိုနိုင်ငံတွေမှာစီးပွားရေးတည်ငြိမ်မှုကလည်းရှိတယ်။စီးပွားရေးတိုးတက်မှုကလည်းပိုပြီးတော့အလားအလာရှိတယ်ပေါ့နော်။ဘာသာရေးလွတ်လပ်ခွင့်မရှိတဲ့နိုင်ငံမျိုးမှာလူခွင့်ရဲ့တော်တော်လေးချိုးဖောက်ခံရတယ်။လူနည်းစုတွေမျိုးမျိုးဒုက္ခသုခနဲ့ရင်ဆိုင်ရတယ်နော်။အဲ့လိုနိုင်ငံတွေမှာများသောအားဖြင့်ဂျင်နိုဆိုက်လိုမျိုးပြဿနာမျိုးတွေအများဆုံးရင်ဆိုင်ရတယ်ပေါ့နော်။ဒါကြောင့်လည်းအဲ့လိုနိုင်ငံတွေကစီးပွားရေးမှာနိုင်ငံမထူနိုင်ဘူးရာဇဝမှုနည်းနည်းချိပြီးတော့အဲ့လိုဟာမျိုးသူအဓိကထောက်ပြတာပေါ့
အခုဒီအဲ့ဒီနိုင်ငံတကာစီဝေးပွဲမှာကိုကျော်ဝင်းကလည်းပါဝင်ပြီးတော့အဓိကပြောဆိုသူတဦးအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးပြောမှာဆိုတော့ဘာကြောင့်ရည်အဓိကပြောဖို့ရှိလဲရှင
်ကျွန်တော်အဓိကပြောမှာတော့ကျွန်တော်မြန်မာပြည်မှာရှိတဲ့လူနည်းစုတွေဖြစ်တဲ့ကချင်ကရင်ကယားရှမ်းရခိုင်ဒီလူနည်းစုတွေတော့ဘာသာရေးရကျွန်တော်ဒီဖိနှိပ်ချုပ်ချယ်ခံရတဲ့နော်မြန်မာမွတ်စလင်တွေရိုဟင်ဂျာတွေဒါတွေအားလုံး issue ကျွန်တော်ပြောမှာဖြစ်တယ်ဆိုတော့အဓိကပြောမှာတော့ကျွန်တော်ဘာဥမာကချင်ပြည်နယ်တစ်ခုလုံးမှာဆိုရင် charge ပေါင်း200ကျော်ဖြတ်စည်းခံရပြီ။နောက်ဒီမြန်မာပြည်အဝမ်တဝမ်မှာဆိုရင်လည်းပလီပိတ်ခံရတာဖြတ်စည်းခံရတာယနေ့တိပိတ်ခံထားရတဲ့ဟာဒီ။နောက်မြန်မာပြည်တဝမ်လုံးမှာဒီလူနည်းစုတွေကိုဖိနှိပ်နေတဲ့စနစ်ကြီးပေါ့နော်။ဒါတနိုင်ငံလုံးမှာဖြစ်နေတော့ဒီဒုက္ခတွေ ညီမပြေအင်းကြီးနိုင်ငံတွေမှာပြန်ကြည့်မယ်ဆိုရင်လည်းဒီလူနေစုတွေမှာပြေဒုက္ခတွေတိတ်နေတန်းနေရှိပြီးတော့ရောက်နေကြတယ်ဆိုတော့ဒီ issue တွေကျွန်တော်အဓိကထောက်ပြမယ်ဘာကြောင့်ဒီလိုဖြစ်ရသလဲဒီဟာရဲ့အဓိကဇင်းမြင့်အကြောင်းရင်းအခြေခံအကြောင်းရင်းကဘာလဲဆိုတော့ကျွန်တော်ဆွေးနွေးမှာဖြစ်တယ
်အဲ့တော့ကိုကျော်ဝင်းတို့ Burma Human Rights Network အဖွဲ့ကအစီရင်ခံစာတစ်စောင်လည်းမကြသေးခင်ကမှထုတ်ပြန်ထားတယ်လေ Rohingya ဒုက္ခတွေတွေနေရပြန်ရေးကိစ္စမှာဒီ MVC ကတ်ကိုဖျက်သိမ်းရေးဒီအစီအစဉ်ကစားထုတ်ပြန်ထားတယ်ဒီ MVC ကတ်ထုတ်ပေးရေးအစီအစဉ်ကဘာကြောင့်အဟန့်တားအနေနဲ့ဖြစ်နေရလဲရှင
်အဲ့ဒီထဲမှာအချက်လက်တွေကဟို MVC တခုအပါမယ်ပေါ့နော်တခြားအချက်လက်တွေလည်းအများကြီးရှိပါတယ်ဆိုတော့ကျွန်တော်ဘာလို့ထောက်ပြခြင်းလဲဆိုတော့ MVC တခုကျွန်တော်ပြောရမယ်ဆိုတော့ MVC ကိုတော့ဘာအကြောင်းပြလဲဆိုတော့ဘင်္ဂလားဒေ့ရှ်ဘက်ကနေပြီးတော့မြန်မာပြည်ဘက်ကိုပြန်ကူးလာမယ်ဆိုရင်ဒီလူတွေဟာနိုင်ငံသားလားဘယ်နိုင်ငံသားလဲကျွန်တော်တို့ဘယ်လိုသိမလဲပေါ့နော်ဒါကြောင့်လို့ MVC ဆိုတဲ့ဟာကိုလိုအပ်တဲ့ဒီလူတွေကိုကျွန်တော်နိုင်ငံသားစီစဉ်မှာထောက်ထားတယ်တောင်းအောင်တကယ်ပြန်ကြည့်လို့ရှိရင်ဒီရိုဟင်ဂျာတွေဆိုတာကကမ္ဘာပေါ်မှာအများဆုံးစီစစ်ခံထားရတဲ့လူသားတွေလို့ကျွန်တော်ပြောလို့ရတယ်။ဘာကြောင့်လဲဆိုတော့1990ကျော်လောက်ကတည်းက94လောက်ကတည်းကပေါ့နော်။နစ်ဆင်ဆွဲတင်စစ်လို့ခေါ်တဲ့ဒီနစ်ဆင်ဒီဇန်နဝါရီလဆိုရင်ဒီအာနာဘယ်နေနေသွားပြီးတော့ဒိုရင်ဂျာတအိမ်တဆင်မိသားစုဝင်စင်းကိုသူတို့စစ်တမ်းကောက်တယ်။ပြီးမိသားစုလည်းစုပြီးဓာတ်ပုံရတယ်။ဒါနစ်ဆင်လောက်ရတဲ့လို့ဆိုတော့တနေ့နဲ့တနေ့ဆိုဓာတ်ပုံနေဆိုလို့ရှင်ကြည့်ဒါဒီနေ့မှဒီလူဘာလို့ပဲရောက်သွားလဲ။ခုနေ့မှတော့ဒီလူရှိတယ်ဒီနေ့မှဒီလူတွေကဘာလို့တိုးလာသလဲဒါတွေသူတို့စသဖြင့်သူတို့မှမိခွန်းနေရှိဆိုတော့အဲ့ဒီလူဟာမျိုးစင်စက်မပြတ်လှုပ်သွားတဲ့ဟာက2019ထိဆိုတော့နှစ်ပေါင်း20 30လောက်လှုပ်သွားတဲ့ဒီစီစစ်မှုကြီးကိုဒီဟာထောက်ထားတယ်သူတို့ဘယ်မှာထားတာလဲဒါတွေရှိတယ်လေဒီဟာကိုသူတို့ပြန်စီစစ်ပြီးတော့ဆိုတော့အဲ့ဒီအတွက် NVC ဆိုတဲ့ဟာကိုသူတို့ဘာကြောင့်လိုအပ်တယ်လဲပြန်စမ်းကြည့်တော့ဘာတွေ့လဲဆိုတော့ဒီ NVC ကိုလက်မှတ်လက်ခံနေဆိုတာနဲ့သူတို့ကဘာရိုဟင်ညာမဟုတ်ဘူးဆိုတော့သူတို့ကလက်ခံရမယ်ဆိုတော့ရိုဟင်ညာဆိုတဲ့ဟာကိုသူတို့ပြောလို့မရဘူး NVC ထဲမှာပြောလို့ရှိရင်ဒီ NVC ဆိုတဲ့အရာကိုသူကလက်ခံရမယ်ဖြစ်တယ်။နောက်ဒီဟာဘယ်ချင်းသူတို့ကိုနိုင်ငံသားရမယ်ဆိုတော့ဒီလူတွေကနိုင်ငံသားတွေပဲ90ခုနှစ်မှာသူတို့စီရနေပြီးတော့မောက်ပုတ်ရင်တင်သွားတယ်။တင်သွားပြီးတော့ white card ဆိုပြီးထုတ်ပေးတယ်။ white card ကိုတင်သွားတယ်မာရှလာ2015မှာပြီးတော့ဖြစ်ပိုင်းလေးတွေပေးတာဆိုဒီလူတွေစနစ်တကျနိုင်ငံမဲ့ဖြစ်အောင်လုပ်ထားတာဒီစနစ်ကလွန်ခဲ့တဲ့နှစ်ပေါင်းတိတ်မချခင်သေးခင်ကဒီလူတွေကိုနိုင်ငံသားဖြစ်အသီးမပြုထားတယ်။နိုင်ငံသားဖြစ်အသီးမပြုထားလို့လေဒီလူတွေက2010မှာမဲပေးခွင့်ရခဲ့တယ်ဆိုတော့2014မှာကျတော့တို့တွေကိုလုံးဝဒီစစ်တမ်းမှာတည်းကမထည့်တော့ဘူးဆိုတော့ဒီဟာကဘာလို့ပြလဲဆိုတော့ဒီမှာမှာပြမှာဒီဘာသာရေးကိုအခြေခံတဲ့လူမျိုးခွဲခြားရေးဘာသာရေးခွဲခြားရေးစနစ်ကြီးကရှိနေတဲ့လူခွင့်ချိုးဖောက်မှုကရှိနေလို့ဆိုတာဒါမျက်ဝါးထင်ထင်မြင်နေရတယ်ဒီဟာဆိုတော့ဒီ NVC ဒီဒီဟာရဲ့တပ်တွေတစ်ခုပဲဒါကြောင့် NVC ကိုလက်ခံရမယ်ဆိုတာကရိုဟင်ဂျာတွေတို့ရိုဟင်ဂျာဖြစ်ဆုံးရှုံးရမယ်ဆိုတော့ဒါဝန်ခံခိုင်းတာအတူတူပဲဒါဘလို့မှမဖြစ်နိုင်တဲ့ကိစ္စတစ်ခု
Burma Human Rights Network UK ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးကျော်ဝင်းကိုမတ်အင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားတာဖြစ်ပါလေရှင်။အခုဒေတာရင်းသတင်းတွေဘက်ကိုအလှည့်ပေးပါတော့မယ်။ထိုင်းနိုင်ငံမှာဇူလိုင်လ16ရက်နေ့ကအစိုးရဝန်ကြီးများအဖွဲ့အစ်ဟာထိုင်းဗျင်ရှင်မောက်ကျန်းသစ္စာကျင်းပခဲ့ပါတယ်။မတ်လလည်းကျင်းပခဲ့တဲ့ရွေးကောက်ပွဲရလအရာထိုင်းစစ်ဖက်နဲ့ဆက်နွယ်သူတွေအရေးရှုံးနေကြတာဖြစ်ပေမဲ့အခုထိုင်းအစိုးရသည့်အဖွဲ့မှာအရင်စစ်အာဏာသိမ်းစစ်ကောင်းဆောင်ပရယုတ်ချန်ကိုချပဲဝန်ကြီးချုပ်အဖြစ်ပြန်ပြီးတော့အရွေးချယ်ခံရပါတယ်။ဝန်ကြီးချုပ်ကတိုင်းပြည်ကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအုပ်ချုပ်သွားမယ်လို့လည်းကြေညာခဲ့ပေမဲ့ဒီမိုကရေစီအရေးလှုပ်ရှားတဲ့ပါတီတွေကတော့စစ်အစိုးရက2014အာဏာသိမ်းအပြီးရေးဆွဲသွားတဲ့ဒီထိုင်းဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ပြီးတော့ပြင်နိုင်ဖို့ကြိုးစားနေကြတာပါ။အပြည့်အစုံကိုဒေါက်ခင်မျိုးသက်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ထိုင်းနိုင်ငံမှာစစ်တပ်ကနိုင်ငံကို9နှစ်ကြာအုပ်ချုပ်ခဲ့ပြီးတဲ့နောက်မှာပြည်သူရွေးကောက်တင်းလျောက်ထားတဲ့အစိုးရပြန်ပေါ်ပေါက်လာပြီလို့ဆိုပေမဲ့အာဏာဟာအရင်တုန်းကလိုပဲစစ်တပ်နဲ့ရင်းနှီးသူတွေရဲ့လက်ထက်မှာရှိနေစေပါ။ဇူလိုင်လ16ရက်အင်္ဂါနေ့ကတော့ထိုင်းဘရင်မဟာဝဇီရလန်ကောင်းရှိမောင်မှာအစိုးရဝန်ကြီးများအဖွဲ့အစ်ကကျန်းသစ္စာကျင်းပခဲ့ပါတယ်
။ข้าพระพุทธเจ้าพลเอกประยุทธ์จันทร์โอชานายกรัฐมนตรี
အခုအသည့်ရွေးချယ်လိုက်တဲ့ဝန်ကြီးများအဖွဲ့တာဝန်တွေမှထမ်းဆောင်ခင်ကျန်းသစ္စာကျင်းပဖို့အတွက်အဖွဲ့ဝင်တဲ့36ယောက်ကိုဘရင်မင်းမြတ်ရှိမောက်ခါစား권ပြုဖို့ကျွန်တော်မျိုးပရာယုတ်ချံအိုချာပန်ချာအပ်ပါသည်
။ထိုင်းပြည်မဟာဝဇီရလန်ကောင်းကတော့ဝင်ကြီးများအဖွဲ့အနေနဲ့နိုင်ငံရဲ့အခြေအနေပေါ်မှာမူတည်ပြီးအကောင်းဆုံးလှုပ်ဆောင်ဖို့ပြောကြားခဲ့တာပါ
။ขอให้คณะรัฐมนตรีและรัฐบาลได้มีกําลังใจ
ဝင်ကြီးများအဖွဲ့နဲ့အစိုးရတို့အနေနဲ့သူတို့ထမ်းဆောင်ရမယ့်တာဝန်ဝတ္တရားတွေကိုကောင်းကောင်းမွန်မွန်နဲ့မှန်မှန်ကန်ကန်ဆောင်ရွက်ဖို့ရဲစွမ်းတက်တည်ရောအာဏာပါရှိမယ်လို့ပြောလင့်ပါတယ်။ဘယ်အလုပ်ကိစ္စမဆိုအတားအဆီးရှိတတ်တယ်လို့ဘယ်လုပ်ငန်းမဆိုအခက်အခဲတွေနဲ့ရင်ဆိုင်ရတတ်ပါတယ်။အလုတ်တာဝန်ကိုထမ်းဆောင်ရင်ပြဿနာကိုဖြေရှင်းရတာဟာဓမ္မတာပါ။ဒ
ဒါမှလည်းနိုင်ငံရဲ့အခြေအနေအလိုက်အစဉ်ပြေပြေရပ်တည်သွားနိုင်မှာဖြစ်ပါတယ်။မတ်လရွေးကောက်ပွဲမှာဒီမိုကရေစီလူလာတဲ့ပါတီတွေကအများစုအနိုင်ရခဲ့တာဖြစ်ပေမဲ့2014မှာအာနာသိန်းခေါင်းဆောင်ဖြစ်တဲ့စစ်တပ်အကြီးကဲပရိုဂျက်ချန်အိုချာကပဲဒုတိယကျင်းပြန်ပြီးအခုအစိုးရတဲ့ဖွဲ့မှာဝန်ကြီးချုပ်ဖြစ်တဲ့တာဝန်ထမ်းဆောင်မှာဖြစ်ပါတယ်။ကျန်းသက်စွာကျင်းဆိုပွဲမှာတိုင်င
ခဲ့တာပ
ါ။ပြည်တော်ประชาชนที่เคารพรักครับบัดนี้ประเทศไทยได้เข้าสู่ขั้นตอนของการปกครอง
ระบอบประชาธิปไตยดูดูจีครับเนี่ยท่านไหนอ่ะอกุဆိုရင်ซีเมนคันบีนสนิทเนี่ยอุ้ชุบเดะดิโมคราซีနိုင်ငံတနိုင်ငံအနေနဲ့လူလူရွေးကောက်တင်မြှောက်ထားသူတွေနဲ့ဖွဲ့စည်းထားတဲ့လွတ်တော်တရက်ပေါ်ပေါက်လာပြီဖြစ်တယ်လို့လွတ်တော်လေပတ်ဖို့အစိုးရတက်ကိုအတီးပြုတ်ပေးလိုက်ပါပြီနိုင်ငံတကာအမြင့်ဆုံးစံတွေနဲ့ကိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေကလွတ်လပ်ခွင့်နဲ့ရပိုင်ခွင့်အများအပြားကိုစောင့်ရှောက်မှုပေးထားပါတယ်ဘယ်အထူးအာဏာကိုမှသုံးစရာမလိုပဲမပြေလည်သေးတဲ့ပြဿနာတွေကိုဒီမိုကရေစီလုပ်ငန်းစဉ်တွေနဲ့ဖြည့်ရှင်းသွားမှာဖြစ်ပါတယ
်ထိုင်းနိုင်ငံရဲ့အခြေအနေဟာရွေးကောက်ပွဲအပြီးမှာပုံမှန်ပြန်ပြီးဖြစ်လာပြီလို့လဲဝန်ကြီးချုပ်ပရာယုတ်ကပြောပါတယ်ထိုင်းနိုင်ငံမှာမဲဆန္ဒရှင်52တန်းဟာအောက်လွှတ်တော်အမတ်နေရာ900အတွက်မဲပေးချရတာဖြစ်ပြီးအမတ်နေရာ350ကတရက်ရွေးကောက်တာဖြစ်တယ်လို့ကျန်နေရာ150ကလူလူကြိုက်တဲ့ပါတီကိုရွေးချယ်ရတာဖြစ်ပါတယ်အထက်လွှတ်တော်အမတ်နေရာ250အတွက်တော့ထိုင်းစစ်တပ်ကပဲရွေးချယ်ခဲ့တာပါဒါကြောင့်ရွေးကောက်ပွဲမှာအတိုက်ခံပါတီတွေကအများစုအနိုင်ရခဲ့တာဖြစ်ပေမဲ့ဒီလွတ်တော်နှစ်ရက်ကပြန်ပြီးရွေးချယ်လိုက်တဲ့ဝန်ကြီးချုပ်ကတော့စစ်တပ်အကြိုက်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်ကြီးပရာယုတ်ပဲပြန်ပြီးအရွေးခံရတာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့အလစ်ရှိဖွဲ့စည်းပုံအခြေခံဥပဒေကလည်း2014စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်အလို့ကျရေးဆွဲထားတာဖြစ်ပါတယ်။ဒါကြောင့်ဒီမိုကရေစီရေလှုပ်ရှားတဲ့အတိုက်ခံပါတီတွေကအခုခါမှာဖွဲ့စည်းပုံအခြေခံဥပဒေပြန်လည်ပြင်ဆင်ရေးကိုထိတ်တန့်ဦးစားပေးဖြစ်နေလှုပ်ဆောင်ဖို့ပြင်နေကြပါပြီ။ဖွဲ့စည်းပုံအခြေခံဥပဒေမှာရှိတဲ့ပြဋ္ဌာန်းချက်296ခုတည်းကစစ်တပ်ကိုဆက်ပြီးအာဏာခံမြဲအောင်ချမှတ်ထားတဲ့ပြဋ္ဌာန်းချက်နှစ်ခုကိုပြင်ဆင်နိုင်ဖို့အတွက်ဦးစားပေးလှုပ်ဆောင်နေတယ်လို့အတိုက်ခံတွေကပြောပါတယ်။ဒါပေမဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့အတွက်ထိုင်းစစ်တပ်ကရွေးချယ်ထားတဲ့အထက်လွှတ်တော်အမတ်တွေကအနည်းဆုံး3ပုံတပုံရဲ့ထောက်ခံချက်ကိုရယူဖို့လိုတာတော့ဖြစ်ပါတယ်။ထိုင်းနိုင်ငံတိုးတက်ဖွံ့ဖြိုးရေးဆိုင်ရာစီမံခန့်ခွဲရေးအမျိုးသားသိပ်ပံ NIDA ကနောက်ဆုံးကောက်ယူခဲ့တဲ့စစ်တမ်းတွေအရဆိုရင်တော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီနည်းလမ်းမကျသလိုအထူးသဖြင့်ပြဋ္ဌာန်းချက်အမှတ်292ကိုပြန်လည်ပြင်ဆင်ဖို့အတွက်လှုံ့ဆော်ရမယ်လို့ယုံကြည်ကြပါတယ်။
ပါရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ viewy မြန်မာပိုင်းစာမျက်နှာဖြစ်တဲ့ viewy bammy's news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ VOA American အစံရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကဗုဒ္ဓဟူးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်ခန်းစာနဲ့အင်္ဂါညတိုက်ရိုက်လေလိုင်းဆွေးနွေးကပြန်လည်ထုတ်လွှင့်အစီအစဉ်မှာတော့
ဒီနေ့ထဲမှာကိုပဲလူ9000ကျော်လောက်ကိုဖမ်းမိတယ်။ဒီနှစ်လတွန်းတော့မှာပဲအချိန်20လောက်ဒီလိုဒီပုံကူတာတွေအလားတရားမဝင်ရောက်လာတာတွေကို
မြန်မာပြည်တွင်အလုတ်လက်မဲ့နဲ့လှုပ်အားကနေပါလွန်းလာကြောင်းပြပထွက်အလုတ်လောက်ကြရသူတွေရင်ဆိုင်ကြုံတွေ့နေရတဲ့အန္တရာယ်တွေနဲ့အခက်အခဲတွေအကြောင်းဆွေးနွေးထားတာနားဆင်ကြရမှာပါ။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းသတင်းဆောင်မတွေကိုမူလဆောင်ပါရှင်တွေရဲ့အာပေါ်မပြတ်ဒေါ်လာလာစတန်နဲ့အတူကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
။အိန္ဒိယဆူရကမြန်မာရေတပ်ကိုပြည်တွင်းထုတ်တော်ပီဒိုပထမအသုတ်ကိုပို့ဆောင်ပေးခဲ့တဲ့ဆူရကောင်းကြီးနဲ့ The Diplomat သတင်းစာမှာအန်ကစ်ပန်ဒါရေးသားတဲ့ဆောင်ပါကနေပထမဦးဆုံးကောက်နှုတ်တင်ပြလိုပါတယ်။ TLA လို့ဒုကောက်ခေါ်တဲ့ခင်မီအပေါ်စားဆိုင်နာတော်ပီဒိုတွေကိုပြီးခဲ့တဲ့သတင်းပတ်ဇူလိုင်လ7ရက်နေ့ကပို့ခဲ့တာဖြစ်ပါတယ်။ဒေါ်လာ 38.6 တန်းခန့်တန်ဖိုးရှိတဲ့ဒီစာချုပ်ကိုနေပြည်တော်နဲ့ညူဒေလီကြား2019မတ်လကချုပ်ဆိုခဲ့တာဖြစ်ပြီးဒါဟာနိုင်ငံစစ်ပယ်ဆက်ဆံရေးမှာအဓိကကျတဲ့ဖြစ်ရဖြစ်ပါတယ်။ဝန်ကြီးနာရင်ဒါမိုဒီလက်ထက်အိန္ဒိယအစိုးရအနေနဲ့အရှေ့တောင်အာရှနဲ့အရှေ့အာရှနိုင်ငံများကိုရည်စူးပြီးအရှိမျော်ပေါ်လစီအရမြန်မာနိုင်ငံနှင့်ဆက်ဆံရေးကိုဦးစားပေးခဲ့တာဖြစ်ပြီးနိုင်ငံတို့ဟာလုံခြုံရေးနှင့်ကာကွယ်ရေးကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။အိန္ဒိယရေတပ်ဟာမြန်မာရေတပ်ကိုဤပညာပိုင်း၊လေ့ကျင့်ရေးပိုင်းနှင့်အရေးအသွေးမြင့်တေးပိုင်းမှာအထောက်အကူပေးခဲ့တာဖြစ်ပါတယ်။တစ်ဖက်မှာတော့တရုတ်ကမြန်မာကာကွယ်ရေးမှာမိဖက်နိုင်ငံဖြစ်အိန္ဒိယကိုကြော်ပြီးဆောင်ရွက်နိုင်ခဲ့တဲ့အနေအထားရှိတာကြားပြီးဖြစ်ပါတယ်။ဒုတိယကတော့ရုရှားနဲ့ဆိုဗီယက်ယူနီယံဟောင်းပြည်နယ်တွေပဲဖြစ်ပါလေ။အိန္ဒိယရဲ့ပထမဦးဆုံးပြည်တွင်းထုတ် TLA ရှိုင်းနာအပေါ်စားတော်ပီဒိုတွေဟာရေငုပ်သင်္ဘောတွေကိုတိုက်ခိုက်ဖို့တီထွင်ထားတာဖြစ်ပါလေ။အိန္ဒိယသိပ္ပံနဲ့ဤပညာတခွဲကန်းနဲ့ကာကွယ်ရေးသုတေသနနဲ့ဖွံ့ဖြိုးရေးအဖွဲ့အစည်းကပူးတွဲထုတ်လုပ်ခဲ့တာဖြစ်ပါလေ။ရှိုင်းနာတော်ပီဒိုတွေကိုမြန်မာရေတပ်ဟာပထမအဦးဆုံးအိန္ဒိယမဟုတ်တဲ့ရေတပ်အဖြစ်အသုံးပြုခွင့်ရမှလည်းဖြစ်ပါတယ်။မြန်မာရေတပ်ဟာမကြာသေးမီနှစ်များကတိုးချဲ့ခဲ့တာဖြစ်ပြီးနိုင်ငံမှာကြီးတက်ပြီးဒုတိယစစ်အင်အားအကြီးမားဆုံးလည်းဖြစ်ပါတယ်။မြန်မာရေတပ်မှာစစ်သင်္ဘော5စီးသာရှိပေမဲ့ကျင်းတဲ့သင်္ဘောတွေနဲ့ကန့်တဲ့ရေရင်တွေအများပြားရှိကြောင်းလည်းဆောင်းပါးမှာဖော်ပြထားပါတယ်။
ဇူလိုင်လ16ရက်နေ့ထုတ် New Mandala Online သတင်းစာမှာဆောင်းပါးရှင်အောင်ဟင်းရေးတဲ့ကြခိုင်ဖွံ့ဖြိုးရေးပါတီရဲ့အားနည်းချက်ဟာမြန်မာပြည်ကောင်းဖို့လားဆိုတဲ့ခေါင်းစဉ်နဲ့သတင်းဆောင်ပါတစ်ပုဒ်ပြောပြချင်ပါတယ်။ပြည်ထောင်စုကြခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီ USDP ရဲ့ဒီမိုကရေစီရေးရအကြောင်းပြည်ရင်းမာရောပြည်ပမှာပါအလေးအနက်ထားဆွေးနွေးမနေကြတာဟာတမျိုးထူးနေတယ်လို့ရေးပါတယ်။အားလုံးအဆိုအရဖက်ဒရယ်ပြည်ထောင်စုစနစ်စီဥတည်နေတဲ့ဆိုတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာလည်းအဆိုအရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာဤလေးဆွဲနေပြီးခီးမပေါက်နိုင်ဖြစ်နေပါတယ်တဲ့။နိုင်ငံတကာအတိုင်းဝိုင်းကလည်းပဲရိုဟင်ဂျာဒုက္ခသည်တွေအရေးကိုဇန်းတင်နေကြပြီးလူခွင့်ရေးနိုင်ငံသားအခွင့်အရေးတွေအတွက်စိုးရိမ်နေကြပါတယ်။ဖက်ဒရယ်စ်နှင့်လူခွင့်ရေးနိုင်ငံသားဖြစ်မှုဆိုတာတွေအားလုံးဟာအရေးကြီးပေမဲ့အကုန်လုံးကတော့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းမှုဆိုတဲ့လက်ရှိမြန်မာနိုင်ငံရေးအခြေအနေနဲ့အများဆုံးသက်ဆိုင်နေပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရဒီမိုကရေစီစနစ်အခြေချထူထောင်ဖို့ပြည်ခိုင်ပြိုးပါတီအနေနဲ့ထူးချွန်ပြောင်မြောက်တဲ့အခမ်းအနားကနေပါဝင်နိုင်ဖို့လိုပါလိမ့်မယ်။ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအာဏာလွှဲပြောင်းယူတဲ့ပါတီကလောက်ကင်နိုင်စွာနေပါနေရင်တိုင်းပြည်အတွက်အန္တရာယ်ကြီးတယ်ဆိုတာတခြားတိုင်းပြည်တွေရဲ့ဖြတ်သန်းမှုတွေကမီးမောင်းထိုးပြနေပါတယ်။
အာရှတိုက်တွင်ဒီမိုကရေစီအတွင်ကူးပြောင်းမှုမှာအာဏာလွှဲပြောင်းယူရတဲ့ပါတီအနေနဲ့စီးပွားရေးပိုင်းမှာကောင်းကောင်းကင်တွယ်ဖြစ်ရှင်းနိုင်ဖို့နဲ့ပါတီအကောင်ခိုင်မာမှုကလည်းအရေးကြီးပါတယ်။စစ်တပ်ကမြန်မာနိုင်ငံကိုဓာတ်ရိုက်အုပ်ချုပ်နေတာဖြစ်ပြီးအာဏာရပါတီကတစ်ဆင့်ကင်တွယ်ထိန်ချုပ်နေတာမဟုတ်ပါဘူး။ဒါကြောင့်ပြည်ခိုင်ဖြိုးပါတီအနေနဲ့လာမယ့်ရွေးကောက်ပွဲမှာမဲတာရဖို့အတိတ်ကလုပ်သလိုနားလည်ပါရိုက်အလုပ်မျိုးပေါ်မှာမှီခိုနေလို့မရနိုင်ပါဘူး။လူလူရဲ့စိုးရိမ်ပူပန်မှုတွေဟာကြဲကြဲပြန့်ပြန့်ကြန့်ရှိနေပါသေးတယ်။ပြည်ခိုင်ဖြိုးပါတီအနေနဲ့အကောက်ခိုင်မာတဲ့ပြည်သူလူလူရဲ့စိုးရိမ်တော့ကတွေကိုကိုစားပြုပြီးလူမှုအတိုင်းဝိုင်းမှာဖြစ်ပျက်သမျှအရာရာကိုချိတ်ဆက်ပေါင်းဆက်ပေးနိုင်တဲ့အာဏာရပါတီဖြစ်စေတိုက်ခံပါတီဖြစ်စေတရားဝင်ယက်တီနိုင်စွမ်းရှိတဲ့ပါတီဖြစ်ရမှာဖြစ်တဲ့အကြောင်းနဲ့2020မှာပြည်ခိုင်ဖြိုးပါတီကယော့တီယော်ရဲနဲ့လုံနိုင်စွမ်းရည်နေပါနေမယ်ဆိုရင်တော့ဒါဟာလက်ရှိအာဏာရ NLD ပါတီနဲ့တခြားတိုင်းရင်းသားပါတီတွေကစစ်ဖက်နဲ့ဓာတ်ရိုက်ချိတ်ဆက်သွားပြီးပြည်ခိုင်ဖြိုးပါတီဟာဘေးဖယ်ခံရတဲ့အဖြစ်ကိုရောက်သွားနိုင်ကြောင်းရေးသားထားတဲ့ဆောင်းပါးကို New Mandela Online စာဆောင်မှာဖတ်ရှုနိုင်ပါတယ်ရှင
် VOA ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေဖြစ်ပါတယ်ရှင်အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လှလှတန်းကအစီအစဉ်ပို့ချထားပါတယ်ရှင
်ဒီကိမ်းနဲ့တင်ပြမယ့် idiom အသုံးကတော့
chip on your shoulder
ဖြစ်ပါတယ်စာလုံးပေါင်းက CHIP chip ကဒီနေရာမှာတစ္ဆာတစ်တုံးငယ် ON on ကအပေါ်မှာ YOUR ယောအသင်ဤ SHOULDER shoulder ကပခုံးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အသေးပဲကတော့ပခုံးပေါ်မှာတင်ထားတဲ့တစ္ဆာလေးပေါ့ဒီဆုံးဖြစ်တဲ့လာတာကတော့19ရာစုကလို့ဆိုပါတယ်ထိုစဉ်ကရန်စကြီးနေရန်ဖြစ်ချင်တဲ့စိတ်ရှိတဲ့လူဟာတစ္ဆာကိုဘုံပေါ်မှာတင်ပြီးတတိရှိရင်ဘုံပေါ်မှာတင်ထားတဲ့တစ္ဆာကိုပုတ်ချရရင်ခြားကြီးဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ idiom အသုံးရတော့စိတ်ထဲမှာမကြည်မနှဖြစ်နေတယ်ဆိုတာကိုဟာမူရာကြည်ချင်းအဖြစ်သိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့မကြည်နှက်ချက်တုံ့နှွေးဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးဘဲနဲ့ဒေါသထွက်တဲ့လူလောကကြီးကိုမကြည်နှက်နေသူရန်ဖြစ်ဖို့စောင့်နေသူကိုရည်ညွှန်းသုံးတာဖြစ်ပါလေဒီသုံးချက်ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် What's bothering that guy? Watch out. He's got a chip on his shoulder.
အဲ့ငနေသားကဘာဖြစ်နေတာလဲဗျဒီထားနော်သူကလောကကြီးကိုမကြည်မနှက်ဖြစ်နေတယ်ဆိုတော့ရန်လိုနေတဲ့လူလို့အဓိပ္ပာယ်ရပါလေဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
What's bothering that guy? Watch out. He's got a chip on his shoulder.
ရန်ဖြစ်လို့တဲ့လူလောကကြီးကိုအကြောင်းတစ်ခုကိုကြောင့်မကြည်မနှက်ဖြစ်နေတဲ့လူသားမျိုးကို idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ?
He's got a chip on the shoulder.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်စီစဉ်ပို့ချခဲ့တာပါရှင်အခုတော့ကိုဇော်ဝင်းလှိုင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးနားဆင်ကြရပါအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီတဲ့လေးလိုက်စီစဉ်ကကျေးဇူးပါတယ်ဒီကနေ့တော့ကျွန်တော်တို့မြန်မာရွှေပြောင်းအလို့သမားတွေအရေးကိုဆွေးနွေးကြမှာဖြစ်ပါတယ်ထိုင်းနဲ့မလေးရှားနိုင်ငံတွေထဲမှာတရားမှုရောက်နေကြတဲ့မြန်မာနိုင်ငံအလို့သမားတွေအများအပြားဟာအတုလိုက်အတုလိုက်ဆိုသလိုပဲအဖတ်ခံရတဲ့သတင်းတွေဆက်တိုက်ဆိုသလိုပြန်ပြီးတော့ကြားနေရပါတယ်။ဒါကိုကြည်ကြည်အဖြစ်တိုင်းပြည်စည်းဝါးအခြေအနေဟာအောက်ခြေလူထမ်းစားတွေအတွက်ခဏချင်းအထိအထောက်ကူမပြုသေးဘူးဆိုတာကတော့တိသာပေါ်လွင်နေပါတယ်။အစိုးရစနစ်တွေပြောင်းသွားပေမဲ့လည်းဆင်းရဲမွဲတမှုတွေကိုခါစီခံနေကြပြီးပြပကိုအလုတ်ထွက်လုနေကြရတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲနဲ့ဘဝအခြေအနေတွေအကြောင်းတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့အဓိကပါဝင်ဆွေးနွေးဖို့အတွက်ရောင်ကြီးဥလုံသမအဖွဲ့ယုံကမဲဆောက်ယုံတာဝန်ခံဦးမိုးကျော်နဲ့နောက်ဘကိုးတိုင်းဒေသကြီးလွတ်တော်မှာအလုံသမကြီးရအကြံပေးဖြစ်တာဝန်ယူဆောင်ရွက်နေတဲ့ဦးရဲနဲ့ဝင်းတို့ကိုကျွန်တော်တို့ဖိတ်ခေါ်ထားပါတယ်။တခြားပါဝင်ဆွေးနွေးကြမဲ့သူတွေလည်းဒီလိုင်းပေါ်မှာရောက်နေပါပြီ။ဒီအကြောင်းအရာကိုကျွန်တော်တို့ရဲ့ Facebook စာမျက်နှာကနေစာနဲ့ရေးပြီးတော့ပါဝင်ဆွေးနွေးထားကြတာလည်းအများအပြားရှိနေပါတယ်။ဒါတွေကိုလည်းကျွန်တော်တို့အချိန်ရသလောက်ဖတ်ပေးတော့ပါမယ်။ အခုပထမဆုံးတော့ကျွန်တော်ဦးမိုးကျော်ကိုလေလိုင်းပေါ်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျဦးမိုးကျော်ကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးမိုးကျော်ရေတလနလအတွင်းမှာကိုပဲထိုင်းနဲ့မလေးမှာမြန်မာနိုင်ငံသားတွေအဖမ်းခံရတာအတော်လေးကိုစိတ်လာသလိုပဲကျွန်တော်တို့တွေ့နေရပါတယ်ဦးမိုးကျော်ကအခုထိုင်းမှာဒီမြန်မာနိုင်ငံအလုပ်သမားတွေအရေးကိုကူညီဆောင်ရွက်ပေးနေတယ်ဆိုတော့အဲ့ဒီအခြေအနေလေးတွေကိုကျွန်တော်တို့ကိုအရင်ဆုံးအချင်းယုံပြောပြပေးလို့ရမလားခင်ဗျာ
ကျွန်တော်တို့ဒလန်ဒီရဲ့သတင်းချက်တွေဒီရသလို့ရှိရင်ကျွန်ဇူလိုင်ပေါ့နော်နှစ်လအတွင်းမှာကိုပဲထိုင်းနိုင်ငံတောင်ပိုင်းမှာပေါ့နော်တရားမဝင်နိုင်ငံသားတွေကိုဆဲစည်းတာတွေအဲ့ဒါတိုက်စုလို့ပဲအကြားနေရပါတယ်ကျွန်တော်တို့ခုနောက်ဆုံးကြည့်ရတဲ့အခြေအနေရသလို့ရှိရင်ထိုင်းကနေပြီးတော့တာဝန်ရှိတဲ့လူတွေတရားဝင်ပြောကြားထားတာဆိုလို့ရှိရင်ဒီတစ်နှစ်ထဲမှာကိုပဲလူ9000ကျော်လောက်ကိုဖမ်းမိတယ်ဒီနှစ်လအတွင်းတော့တော့မှာပဲအချိန်20လောက်ဒီလိုဒီပုံကူတာတွေအဲ့ဒါတရားမဝင်ရောက်လာတာတွေကိုဆန်းစည်းရေးယူရတယ်ဒီလိုသိရပါတယ်ကြာအဲ့ဒါဆိုလို့ရှိရင်ဟေးပြောမယ်ဆိုလို့ရှိရင်အခုကာလကတော့ဒီခေါလာပိုင်းထဲမှာဆိုလို့ရှိရင်တော့ထိုင်းနိုင်ငံရဲ့အခြေအနေရဆိုလို့ရှိရင်2018မှာလည်းသူတို့ဒီတက်တန်းကုန်ဆုံးတဲ့အလုပ်သမားတွေပြီးပြီဆိုလို့ရှိရင်ဆက်တက်တန်းဗီဇာတက်တန်းစတဲ့တက်တန်းတူအောင်တဲ့ကာလတွေမတိုင်ခင်ကြီးတွေမှာဒီလိုမျိုးတရားမဝင်တဲ့အလုပ်သမားတွေနောက်တစ်ခါကျအထောက်ထားမဲ့အလုပ်သမားတွေကိုဆန်းစည်းရဲ့အလားဒီ operation တွေရှိတဲ့အလားအလာတွေလည်းရှိပါတယ်2018ခုနှစ်ဥစားလာဒီဝင်လာတွေမှာလည်းဒီလိုဖက်စီးတာတွေနေရာရင်းပြတာကိုပြန်ပို့တဲ့ပြန်ပို့ခံတဲ့လူသမားတွေရှိခဲ့ပါတယ်က
ြဟုတ်ကဲ့ခင်ဗျ
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဒါဟာတရားဝင်စာအုပ်နဲ့ MOU အရသွားပြီးတော့အလုပ်လုပ်နေကြတဲ့မြန်မာလူသမားတန်းတဲ့ချီရှိနေတဲ့အပြင်ကိုဒါအဲ့ဒီတရားမဝင်ရောက်နေကြတဲ့လူတွေနောက်ထပ်လည်းတန်းတဲ့ချီအောင်မထင်နဲ့အဲ့ဒီလောက်အရေးအတွက်ကလည်းခမန်းကြီ
းဟုတ်ကဲ့ခင်ဗျကမန်းကြီးပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ခုပြီးခဲ့တဲ့ရက်ပိုင်းအတွင်းကထိုင်းအလုပ်သမားဝန်ကြီးဌာနကအရာရှိတယောက်ပြောတာဆိုလို့ရှိရင်သူတို့နိုင်ငံထဲမှာနိုင်ငံခြားသားအလုပ်သမားပေါ့နော်ကမ္ဘောဒီးယားမြန်မာပါဝင်ကမ္ဘောဒီးယားနဲ့လာအိုနိုင်ငံအလုပ်သမားတွေစုစုပေါင်းဒီလူသားတွေအပေါင်းပေါ့သုံးသန်းကျော်ရှိတယ်လို့ပြောပါတယ်ဒီထဲမှာအများကြီးကကျွန်တော်တို့မြန်မာရှူတောင်းအလုပ်သမားတွေအများစုကတော့အလုပ်လုပ်နိုင်နေတာလို့သူကဆိုပါတယ်ဆိုတော့ပြောမယ်ဆိုလို့ရှိရင်လက်လန်းခွဲကျော်နဲ့သုံးလမ်းကျော်လောက်ဝင်ရောက်လုပ်ကင်နေတာရှိတယ်အဲ့ဒီထဲမှာအချို့တရားလက်မှတ်တွေအထောက်အထားတွေပြည်စုံရှိတဲ့လူသမားတွေလည်းလုပ်ကင်နေရမျိုးကိုမျိုးတွေရှိတယ်လို့သိရပါတယ်ဗျာဒီချင်းမျိုးတွေဆိုရှိပါတယ်ဗျာ
ဟုတ်ကဲ့ဦးမိုးကျော်ကျေးဇူးတင်ပါတယ်ကျွန်တော်အခုတခါဦးရဲနိုင်ဝင်းကိုလည်းအလဲပေးကြပါတယ်ခင်ဗျာဦးရဲနိုင်ဝင်းဒီလိုက်ပေါ်မှာရှိပါလားခင်ဗျာ
ဟုတ်ကဲ
့ဦးရနေဝင်းဟာလည်းဟိုအရင်တုန်းကတည်းကမြန်မာနိုင်ငံထဲမှာဒီအလုပ်သမားအခွင့်အရေးတွေကိုတောက်လျှောက်ကူညီလှုပ်ဆောင်ပေးခဲ့တဲ့သူတူဖြစ်တယ်လို့အခုလည်းဘုကိုတန်းဒေသကြီးလွတ်တော်မှာအလုပ်သမားရေးနဲ့ပတ်သက်ပြီးတော့အကြံပေးတာဝန်ယူပြီးတော့ဆောင်ရွက်ပေးနေတယ်ဆိုတော့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီတိုင်းပြည်စည်းပွားမကောင်းရင်တော့ထုံးစံအတိုင်းကိုယ်နိုင်ငံကလူတွေပြည်ပမှာထွက်ပြီးအလို့လုကြတာလူမျိုးဖြစ်နေတာ哦ဆိုတော့ကျွန်တော်တို့နိုင်ငံတွေမကောက်ဘူးဒေသရင်းကတခြားနိုင်ငံတွေမှာလည်းစောစောအုံမှုကြောပြောသားလို့ကမ္ဘောဒီးယားတို့ဘာတို့ကလည်းထိုင်းဘက်မှာလာပြီးလုကြတဲ့သူတွေလည်းရှိတာပဲလေ။နောက်အာဖရိကတို့အရှေ့လယ်ပိုင်းတို့ကလူတွေလည်းထွက်နေကြတာပဲ။နောက်အရှေ့ဥရောပတိုက်ကလူတွေလည်းနောက်ဥရောပတိုက်ကိုသွားပြီးတော့အလုပ်လုပ်နေကြတာပဲ။ဆိုတော့ရွှေပြောင်းလုပ်သမားဘွားတွေနဲ့သူတို့လည်းလုပ်နေကြရတာပဲ။ဒါပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကတော့ဒီထက်မှအတော်လေးဆိုးနေသလားလို့ပါ။တန်အင်းကြီးချင်းနိုင်ငံတစ်ခုထဲမှာလည်းကိုတန်နှစ်တန်းလောက်ဝန်းကျင်လောက်အနည်းဆုံးရှိနေတယ်ဆိုတော့ဒီမြန်မာနိုင်ငံမှာကဥယျာဉ်ဝင်ရေဟိုအလောက်ကင်ဖန်တီးပေးနိုင်မှုအားနေနေတာလားလှုပ်အားကနေတာလားမြန်မာနိုင်ငံသားအဓိကထွက်ရတဲ့အကြောင်းရင်းကတော့အဓိကတော့စီးပွားရေးပေါ့လေဆိုတော့ဘယ်ဟာကိုကျွန်တော်တို့အခြေပြုပြီးပြောလို့ရမလဲ
တော့ရင်တော့ဒီအလောက်ကင်ဖန်တီးပေးမှုကလည်းတစ်ခါကအားနေတာပါတယ်ဒါလောကလာကနေရတယ်ဒါဒီနှစ်ခုလုံးကတော့ဆက်ဆက်ပါတယ်ဒါပေမဲ့လို့ဒီအစိုးရပြစ်တက်လာပြီးတော့အင်ဂျီအစိုးရလက်ထက်မှာဒါစမှုစုံတွေမှာဆိုဒီ CMB လို့ပေါ့အထက်ထုပ်လုပ်ငန်းတွေမှာဆိုရင်ဒါအလောက်ကင်တို့၅သိန်းလောက်တို့ဖန်တီးပေးနိုင်တယ်ပေါ့တိုင်းမလို့တကယ်တမ်းလုံးလို့ကျင်တဲ့အခြေအတွက်ကအများကြီးဖြစ်နေတယ်။ဖြစ်ရခြင်းအကြောင်းအရာတော့ပါလို့ဆိုတော့တိုင်းပြည်ရဲ့တကယ်ဟိုလေယာဉ်ကြီးလေယာဉ်ပြဿနာပေါ့လေယာဉ်လေပြဿနာကိုအဲဒီတော့မဖြေရှင်းပြနိုင်ဘူး။လေသမားတွေပုံပုံဆင်းရဲလာတဲ့အကျက်လေးတွေထိုက်လာတယ်။အဲဒီကနေပြီးအလုံးလက်မဲ့ကြီးအများကြီးဖြစ်ပေါ်လာတယ်ပေါ့။ဒါကဒီမျိုးပြားတွေကိုဝင်လာတဲ့အလုံးသမားတွေအနေနဲ့ကြာလဲပြန်ကြည့်လို့ရှိရင်ဒီမျိုးပြားတွေရဲ့ဓာတ်ကြီးတက်မှုစုံတွေမှာအလုံးအများဆုံးပြေးနေတာကမိန်းကလေးလုံးသမားတွေကိုဖြစ်ပြီးတော့ဒီအမျိုးသားလုံးသားတွေကအများကြီးတော့အလုံးကိုင်မရှိကြတော့အဲဒီအဲ့ဒါကြတော့ဒီလူငယ်လူရွယ်တွေကအများအားဖြင့်တော့ဒီပြပကိုဆွတ်လုပ်ခြင်းနဲ့အားမျိုးတွေဖြစ်ကြတယ်တရားဝင်နေပြီးတော့တရားမဝင်နေပြီးတော့ပြပမှုတွေကအများကြီးဖြစ်နေကြတယ
်ဟုတ်ကဲ့ခင်ဗျဆိုတော့အခုမြန်မာဦးရနေမှာတော့အရင်တုန်းကတော့ဒီတနင်္ဂနွေလုံးအတိုင်းတာနဲ့အလုပ်သမားအရေးတွေဆောင်ရွက်ပေးဘူးတယ်ပေါ့နော်ဆိုတော့ဟိုအခုလက်ရှိမှာတော့ဘကိုးတိုင်းဒေသကြီးပေါ့ဆိုတော့မြန်မာနိုင်ငံမှာဒီအစိုးရဘက်ကကောဒီအလုပ်ကင်ဟိုပါပေါ့ဒီဟိုစီးပွားဖွံ့ဖြိုးမှုကိုစီစဉ်တဲ့နေရာမှာအလုတ်ကင်ဖန်တီးမှုဘာလို့ဆိုတခြားနိုင်ငံတွေမှာကျွန်တော်တို့လေ့လာကြည့်လို့ရှိရင် အလောက်ကင်ဖန်တီးပေးနိုင်မှုဟာတော်တော်လေးအရေးပါတဲ့အခါကဏ္ဍမှာရှိတယ်လေအစိုးရတိုင်းအစိုးရတိုင်းအတွက်ဒါမှလည်းတိုင်းပြည်ဖွံ့ဖြိုးတိုးတက်မယ်ဟောတည်ငြိမ်အေးချမ်းမယ်ပေါ့နော်ဆိုတော့အစိုးရပြောနေတဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့တည်ငြိမ်အေးချမ်းမှုလို့ဆိုတာလက်ရှိအစိုးရရောနောက်ပြီးခဲ့တဲ့အစိုးရတွေရောတောက်လျှောက်ပြောလာပေးမယ်လေအဲ့ဒီဟာရဲ့အဓိကအခြေခံဖြစ်တဲ့အလောက်ကင်ဖန်တီးပေးရေးဆိုတာကိုအကောင့်ထဲမှာပေါ်နိုင်တော့အခုပြဿနာတွေကအခုလိုဇက်တိုက်ဖြစ်နေတာပေါ့နော်သူများနိုင်ငံရောက်တော့ကိုယ်နိုင်ငံသားတွေအနေခံရတယ်ချက်စရာကောင်းတယ်အမှန်မှားတော့ချက်တတ်မယ်ဆိုရင်တော့လေဆိုတော့အဲ့ဒါဘာကြောင့်လဲဟိုအစိုးရတွေစဉ်းစားတဲ့နေရာမှာအခုဦးမွန်းရဲ့နိုင်မဝင်းကဒီဘကိုးတိုင်းဒေသကြီးလွတ်တော်နဲ့ဓာတ်ရိုက်ထိတွေ့ဆက်ဆံနေရသူတို့ရဲ့စဉ်းစားပုံထဲမှာကောဒီအလောက်ကင်ဖန်တီးမှုကဘလောက်အရေးပါတဲ့နေရာမှာရှိနေလဲ
ဒီကတော့ကျွန်တော်ကဒီအလောက်ကင်ဖန်တီးရေးဆိုတာကိုတီပါကနေရင်းနှီးမြှုပ်နှံမှုတွေစိတ်ခေါ်ရေးဦးတည်ပြီးစဉ်းစားတာအဲ့တော့ရင်းနှီးမြှုပ်နှံမှုတွေစိတ်ခေါ်တဲ့နေရာမှာလဲတကယ်ပြည်ပြည်လုံနိုင်သလားဆိုတော့ဒီနေ့မလုံနိုင်ဘူးပေါ့ဗျာသူတို့ရည်မှန်းချက်ထားတဲ့အတိုင်းမလုံနိုင်ဘူးအဲ့ဒါကဝင်ရောက်လုတ်ကင်လာတဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့အတူဒီအလုတ်ကင်တွေဆန်းပြီးပြည့်တဲ့နေရာမှာလည်းပါဆိုဒီအလုတ်သမားကြီးရဲ့တကယ်လိုအပ်ချက်အခန်းကဏ္ဍပေါ့နော်လုတ်ခါတို့လုပ်ငန်းဝင်အခြေအနေတို့ဒီရပိုင်ခွင့်တွေကိုဟုတ်လားပီပီလေးနဲ့ဥဝင်နဲ့ညီရရှိတော်တို့အကောင့်တွေမပေါ်နိုင်ဘူးဒါကဟိုတစ်ခါတော့ဒီပီလေးမှာအလုတ်ကင်တွေရတယ်ဆိုရင်တော့မှအလုတ်သမားကြီးကကျေနပ်နေတာမဟုတ်ဘူးစားရေးတောက်ရေးအစင်မပြေနေရေးထိုင်ရေးအစင်မပြေဘူးဒုက္ခနာစာတွေကတစ်ခါတော့တိတိတရတိုးတက်မလာဘူးတစ်ခါကလူနေမှုစိတ်ကြီးတက်လာတယ်ဒီအချက်တဲတွေကတော့ပြောမှဆိုရင်အစိုးရရဲ့အနေနဲ့ကတော့ဒီစီးပွားရေးမူဝါဒတွေကိုခိုင်မာမချနိုင်တာအချိန်တန်းမှာပဲဖြစ်နေတာကပါလဲဆိုတော့ဒီအလုပ်သမားနဲ့ပတ်သက်တဲ့အခန်းကဏ္ဍကိုလေးနဲ့မထားတာလို့ပဲကျွန်တော်မြင်တယ်။ဒါကြောင့်လဲဆိုတော့ဒီကိစ္စကပြောမှဆိုရင်ဒီနာဝတ္တနာအဖဒီအစိုးရအစဉ်ဆက်ဆက်ကနိုင်ငံတကာရင်းနှီးမြှုပ်နှံမှုကိုဖိတ်ခေါ်ဖို့ပဲကြောင်းပေးပြီးသူတို့လုပ်ကြတာ။ရင်းနှီးမြှုပ်နှံမှုနဲ့ဒီပေါ်ပေါက်လာတဲ့စမ်းတဲ့ကြီးရဲ့ကြီးရဲ့ဒီအလုပ်သမားတွေအခန်းကဏ္ဍကိုဆက်မစင်ပါဘူး။အဲ့ဒီကတည်းကဒီလုံငန်းဝင်နေတာဒီရှင်းပြောင်းလုပ်သားဆိုတာကဒီဘက်မှမဟုတ်ဘူးဒီအခုရန်ကုန်လိုမြို့ပြကြီးတွေကိုတက်လာတဲ့လုပ်သမားတွေဆိုဒီလက်ကြီးလက်ကြီးတက်လာတဲ့လုပ်သမားတွေတုံတလို့ကြားလို့တက်ရတဲ့ဒီစက်ပုစုံတွေရဲ့ဒီတကယ်ကျူးကျော်လို့နေရာမျိုးတွေမှာစင်ရတဲ့ရက်ွက်တွေမှာဖြစ်ကလေးနေရတယ်အဲ့ဒါမထို့ဆိုရင်ရင်းပြီးရဆအစင်ပြေစားရတော့ရအစင်ပြေတော့အင်းသေးပြေအစ်ကောင်အဆောင်သေးပြေမြင့်တက်တဲ့ကျမ်းမာရေးစောင့်ရှောက်မှုတွေကမရှိဘူးအဲ့ဒီအခြေအနေဒီဖြစ်ပေါ်နေတဲ့အခါကျတော့ဒီငုံငံမှုတွေအများကြီးဝင်လာလို့အလုတ်ကန်ကြီးအများကြီးရလာတယ်ဆိုရင်တော့အဲ့ဒီလုံသမားပေါင်းများစွာရဲ့နောက်ထပ်ကြိုးပဲ့ပနာတွေကတက်လက်ဖြစ်ပေါ်နေမှာဖြစ်ပေါ်နေရဆိုရင်လုံသမားတွေနေတဲ့နောက်ဆုံးကြတော့ပါလေဆိုဒီအကောင်းပေါ်တဲ့နေရာတွေတို့ရှာပြေးပါပဲအကြောက်ဖို့ပါလို့ဆိုဒီပြည်ရင်းမှာဆိုရင်တကယ်အများကြီးလုံသမားတွေလုံးမဟုတ်ချင်တော့ဘူးဒါလည်းဆိုတော့ဟို၄နှစ်လောက်လဲဒီလောက်ပဲ၁၀နှစ်လောက်လဲဒီလောက်ပဲအသက်တွေကကြီးသွားတယ်အဲတစ်ခါကပါလဲဆိုတော့ကြည့်ရင်သူတို့ဘဝပို့တိုးတက်မလားအခုဒီဘက်မှာဆိုပို့ဆိုးတာကအသက်25နှစ်ကျော်သွားရင်အင်္ဂလိပ်တော့မှအလုံးမခံရတဲ့ပြဿနာတွေဖြစ်ပေါ်လာတယ်ပေါ့နော်အဲ့တော့သူတို့ကဘာအာမခံကြမှာမရှိဘူးဟိုထုတ်ပြောရရင်တော့အစိုးရအနေနဲ့ကလူ့သမားကြီးအနေနဲ့ပတ်သက်တဲ့လက်တွေ့ကြရမူဝါဒတရားကိုခံမှာမချမှတ်နိုင်တဲ့ပြဿနာလို့ပဲကျွန်တော်ကပြောချင်တယ
်ဟုတ်ကဲ့ဒီဘက်မှာတော့ဟိုအသက်ကြီးသွားရင်ပြင်ဆင်ယူမှာတော့စိုးရိမ်နေကြတဲ့လူတွေကပါဆိုအလုံးလုံးနိုင်တဲ့သမ ्या အလုံးလုံးကြဖို့သူတို့ကတက်တက်တုံတုံလှုပ်ပေးနေတာဟိုဒီဘက်ကအစိုးရတွေကတော့အဲ့ဒါတော့ကြွားချမှုရှိတာပေါ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးရနေဘုန်းတခုနဲ့တခုကတော့ဆက်ဆက်နေတာပေါ့ဟိုရင်းနှီးမြှုပ်နှံမှုရှိလို့အလောက်ကမရှိဘူးဆိုတော့လေဟိုအဲ့ဒါလည်းအစိုးရကလည်းဒီဟိုပေါ့ SME တွေကိုကိုယ်နိုင်ငံရဲ့ SME တွေကိုမြေတောင်မြောက်ပေးရင်တော့တနည်းအားဖြင့်ဟိုအလောက်ကန်ဖန်တီးကိုအထောက်အကူပြုမယ်ထင်ပါတယ်ဆိုတော့ကျွန်တော်အခုဟိုလေလိုင်းပေါ်ကိုတော်တော်ရှင်တူဖိတ်ခေါ်ခြင်းပါတယ်မြန်မာနိုင်ငံကနေဝင်ဆွေးနွေးမဲ့ကိုချစ်မြင့်ဆိုတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ခင်ဗျာကိုချစ်မြင့်ရှိပါလားခင်ဗျာ
ရရှိပါရှာကျွန်တော်တို့တော့လက်တွေ့အခြေအနေပြောရရင်တော်တော်တော်ဆိုတော့လေလေသမားရာသမားတွေဆိုတော့လုံသမားရေလေသမားရေရှိတဲ့တည်းမှာကျွန်တော်တို့လွန်ခဲ့တဲ့နှစ်နှစ်ခုဘက်ကဆိုရင်ကျွန်တော်တို့လုံသမားတွေဟိုကျွန်တော်တို့လေသမားတွေကယာရီတိုင်းမှာဟိုလုပ်ငန်းဝင်မှာတုံးနေရတယ်အခုတော့ကျွန်တော်တို့ဥပမာဟိုစပားဆိုရင်ရိတ်သိမ်းချွေလေးစက်တွေပေါ်လာတယ်ကြက်ဒီရွာတွေမှာကျွန်တော်တို့ဝယ်နိုင်လာတယ်အဲ့ဒီတော့ကျွန်တော်တို့လုံသမားတွေကအခုတော့လဲမရရတော့ဘူးဟိုအဲ့လိုအစားရှိတဲ့ပြင်ကျွန်တော်တို့လူနဲ့လောက်ရတဲ့အလုပ်တွေကမရှိတော့ဘူးအဲ့ဒီမှာလုံသမားလူကန်စားအလုံးမရှိတော့ပဲဖြစ်တဲ့အခါကျတော့ကျွန်တော်တို့ဝင်ဝေးကိုယ်တက်တာတယ်ဆိုတော့အင်ဂျင်နိုင်ငံတွေကိုတော့ကြားလာရတယ်။အဲကြတော့ဆရာကျွန်တော်အလုံးရှင်လုံသမားကတော့နှစ်ဦးလုံးကတော့ဟိုအကျိုးရှိမှဖြစ်မှာလေ။ကျွန်တော်ပြီးတဲ့လောက်ဆိုရင်မြန်မာနိုင်ငံအစိုးရအနေနဲ့လုံသမားတွေကိုနိုင်ငံခြားမထွက်စေခြင်းကိုယ့်ပြည်မှာကျွန်တော်တို့အခြေခံလျက်စစ်မီးတို့ဟိုနိုင်ငံခြားလာရောက်ရင်းနှီးမြှုပ်နှံမဲ့ပုဂ္ဂိုလ်တွေရဲ့အကျိုးစီးပွားကိုကာကွယ်စောင့်ရှောက်တဲ့ဥပဒေတို့အဲ့ဒီလိုလုပ်ပြီးစင်ပြေလိမ့်မယ်လို့ထင်နေကြဦးဆရာကျွန်တော်တို့ဘာလို့လဲဆိုတော့ဒီမတိုင်းကျွန်တော်တို့ကအလုပ်သမားတွေကျွန်တော်မြန်မာနိုင်ငံအခြေခံစင်သားတွေကသူများနိုင်ငံမသွားဘဲနဲ့သူများနိုင်ငံအနေငယ်သောစက်ယုံလုပ်ယုံတွေလုပ်ငန်းရှင်တွေကကျွန်တော်တို့နိုင်ငံမှာဆိုရင်လူသမားတွေလည်းမိသားစုနဲ့ဥမကွဲတမ်းနဲ့ပြည့်နေရထိုင်ရစစ်ပြေမှာပေါ့ဆရာဒါပါပဲဆရာ
Okay, ကဲကျေးဇူးတင်ပါတယ်ကိုရဲနိုင်ဝင်းကိုကျွန်တော်တလက်ပြန်ဖိတ်ခေါ်ခြင်းပါတယ်လေလိုင်းပေါ့အစိုးရကိုချစ်မြင်ပြောသွားတဲ့ကိစ္စပေါ့နော်ကျွန်တော်လည်းအရင်ကဒီကဏ္ဍမျိုးမှာဒီလေယာကဏ္ဍမှာလူတွေရှားသွားတဲ့ကိစ္စကိုကျွန်တော်ဆွေးနွေးပြောဆိုဘူးပါတယ်ဆိုတော့အခုကလေအခုအလုပ်သမားတွေဘက်ကပြောနေတာကတော့လေယာကွင်းမှာဆယ်ရန်တရားတွေဝင်လာတော့သူတို့အလုပ်လုပ်ဖို့လို့ဟိုပေါ့လို့အကနေသွားတာအပအဝင်ပေါ့လို့ဖို့နေရဟိုအလုပ်လုပ်ဖို့အခွင့်အရေးနေသွားတာပေါ့နော်နောက်တခြားတခါလေသမားတွေကပြန်ပြောတာလေလေရမြေလုပ်ငန်းတွေမှာလူတွေကမရှိကြတဲ့အခါကျတော့သူတို့လည်းအခက်အခဲရှိရတယ်ဆိုတဲ့အတိုင်းမျိုးကျွန်တော်တို့ပြန်ကြအဲ့လိုမျိုးအပြန်အလှန်ဖြစ်နေတယ်နှစ်ဖက်စလုံးဆိုကိုရဲနိုင်မို့ဟိုကိုရဲနိုင်ဝင်ဘလို့လေ့လာမိတော့ဟိုလေယာကဏ္ဍကတော့မြန်မာနိုင်ငံအတွက်အရေးပါတဲ့အခန်းကဏ္ဍလို့ဖြစ်နေတာ။ဟု
တ်ကဲ့အဲဒီကတော့ဒီဟိုလေယာကဏ္ဍရဲ့ဒီပါလည်းဟိုပြဿနာကဟိုစင်မပြဿနာပေါ့ဗျာစင်မပြဿနာ၄ရက်လို့ကျွန်တော်အမြင်တယ်ဒီကတော့ဒီနေရာကင်ဆယ်မှုနဲ့ပတ်သက်ပြီးတော့ဒီကြပြည်ရပြီးအာမခံရရှိတဲ့ဥပဒေတွေကျွန်တော်တိုင်းမှာခံရမှာမရှိဘူး။ဒါကြောင့်ဒီနေ့ချိန်ကြီးဒီဒေညာတိပြဿနာတွေကျွန်တော်မဖြေရှင်းနိုင်ဘူး။နောက်တစ်ခါပါလဲဆိုလေသမားတွေမှာအရင်နည်းမလုံတော့တဲ့ပြဿနာဒါတို့လည်းကျွန်တော်မဖြေရှင်းနိုင်ဘူး။အဲ့ဒါကပေါ့ဒီညာစီမပြည့်နေတဲ့ပြဿနာဈေးကွက်ပြဿနာပေါ့။ဒါကမိပညာတွေဒီပြဿနာ၄ရပ်ကိုကျွန်တော်ပမှန်ကန်မဖြေရှင်းနိုင်ဘူးဆိုရင်တော့ဒီလေယာလုပ်ငန်းခွင့်ပြုရေးကဖြစ်မလာနိုင်ဘူး။အဲ့ဒီလုပ်ငန်းဝင်တွေမှာလေသမားရှားသွားတယ်ဆိုတော့လေယာလုပ်ငန်းဝင်ကလေသမားလိုအပ်ကဒါတကယ်စစ်တမ်းတွေရဆိုရင်နိုင်ငံတကာနဲ့ဆိုင်နိုင်ဘလို့အက$2 လောက်ပဲရှိတယ်ပေါ့ဗျာအဲ့လောက်နဲ့ကျရက်ပြီလို့မရဘူးเนาะအတကဒီလေသမားရည်အနေနဲ့ကဒီအဖက်ကပါလဲဆိုဆယ်ရန်တရားတွေဓာတ်မြေဩဇာလို့ပါတင်းအားစုတွေတွင်းတဲ့ချိန်မှာလေဒီတီးရဲ့ကတ္တနာရင်ဆိုင်နေရပါလဲဆိုတော့ဒီတင်းအားစုတွေတွင်းတဲ့နေရာမှာလေလောကအကြီးအုပ်ထားတဲ့ကုမ္ပဏီတွေစိတ်ကြက်ချလဲတဲ့ဟာမျိုးရင်ဆိုင်နေရတယ်အဲ့တော့တကယ်ဒီလေယာမှာရှိနေတဲ့လေသမားရည်အတွက်ကအဖက်ကတော့ဒီတွေးမိပြီးတဲ့ကတ္တနာလေယာမြေကတ္တနာအစည်းအဝေးတက်တနာနဲ့ရင်ဆိုင်ရတဲ့အခါကျတော့သူတို့ကလုံးနဲ့ချတဲ့အခါကြီးဆင်းရဲပွဲတည်လာတာ။အဲဒီမှာကျတော့တိုက်တို့သားသမီးတွေအပါအဝင်သူတို့ပါဝင်ကပါလဲဆိုတော့အချို့လေယာဉ်လုပ်ငန်းမှာလုပ်တဲ့လူသမားတွေကလေယာဉ်လုပ်ငန်းကိုသူတို့ကြရစ်တက်လာတယ်။သူပြမလို့စောစောကျွန်တော်ပြောသူတကယ်တော့လုပ်ငန်းပေးနိုင်တာကဟိုမိန်းကလေးတွေကိုအကန့်တက်နဲ့ပေးနိုင်တယ်။ယောက်ျားလေးအများကြီးကျတော့မပေးနိုင်ကြဘူး။ဟိုအဲ့တော့ပါလဲဆိုတော့ဒီပြည်သားကိုဆက်သွားတဲ့ကိစ္စတွေကအများကြီးဖြစ်ပေါ်နေရပါတော့။အဲ့တော့လေယာဉ်ကြီးဖွင့်ချိုးရင်းနဲ့ဒီလိုပဲဟိုတကယ်လက်တွေ့ကြတဲ့မူဝါဒတရက်ကိုအကောင့်တွေမပေါ်နိုင်ဘူး။တကယ်ပြည်မှာတက်တနာတွေမဖြစ်ချင်းနိုင်ဘူးသူဒီစင်းရဲပွဲတူပြည်တနာကိုကျွန်တော်မဖြစ်ချင်းနိုင်ဘူး။အတက်တက်ကတော့ပူဇော်ဝင်လိုက်ပြောကြတယ်ပဲ။အဲ့ဒီနည်းကိစ္စလည်းဒီလိုပဲ။တကယ်တမ်းကျတော့နိုင်ငံတကာယင်းနည်းလုံးတာမှုလို့စိတ်ပေါ်နေတယ်လို့ဒီရင်းမှာအခုဖြစ်နေတဲ့အသေးစားနဲ့အလတ်စားလုပ်ငန်းတွေမှာဒီရင်းလုပ်ငန်းရှင်တွေပြန်ပြိုးလာအောင်တကယ်ကအစိုးရပန့်ပိုးနိုင်တယ်လားဆိုတော့မလုပ်နိုင်ဘူး။ဟိုနိုင်ငံတကာချီးမွေးတွေပေါ့ဗျာ။ဂျာကာလိုချီးမွေးတွေရပါလေ။ချီးမွေးကအတူကစုံရတက်တမ900ခန့်လုံးပဲရှိတယ်။ဒါပေမဲ့လို့ဒီလုပ်ငန်းရှင်လေးတွေပြန်ချီးတဲ့အခါကျသူက700ခန့်လုံးတော့ချီးတယ်။ဒါတော့အလွယ်တကူမရဘူး။အဲ့တော့အဲ့တော့လုပ်ငန်းရှင်တွေမခွင့်ပြုလာတာလေအလုပ်ကင်ရှားပါမှုရဲ့တောက်တဲ့ဖြစ်လာတဲ့ပြဿနာတွေကျွန်မပါပါတယ
်ဟုတ်ကဲ့ကျွန်တော်ကိုမိုးကျော်လေလိုင်းပေါ်ကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆရာ
ဟုတ်ကဲ့မိုးကျော်ကြီးအဲ့ဒီတော့အခုထိုင်းမှာမြန်မာနိုင်ငံအလုပ်သမားတွေအများဆုံးဖြစ်နေတာဟိုထိုင်းမှာရောက်တာအရင်တော့ဆိုရင်တော့ကျွန်တော်ကြားရတာနေဇတ်ဒေတာကလူတွေပဲလာကြတယ်ဆိုတော့မျိုးပြအခုဆိုလို့ရှိရင်တော့ဒါတနိုင်ငံလုံးအနှံ့ကပေါ့နော်ဟိုပဲနေစွန်နေပြားတွေကအစားလာကြတော့ဆိုသူတို့အဓိကကြုံနေရတဲ့အခက်အခဲတွေကရောဘာတွေလဲဗျာဆိုလိုချင်တာကတော့ဗျာဟိုထမ်းရောက်တယ်ဆိုရင်ကျွန်တော်တို့အလုပ်သမားတွေအနေခံရတယ်အလုပ်ရှင်တွေကလာစားနေနေလာစားမပေးဘူးဆိုတာလေကျွန်တော်တို့ကြားရတာပဲမြန်မာနိုင်ငံမှာတင်ဖြစ်နေတာလည်းမဟုတ်ဘူးပေါ့နော်ဆိုတော့သူတို့ရဲ့အခွင့်အရေးတွေသူတို့မသိကြလို့ဖြစ်နေတာလားဒီလိုမျိုးအနေခံနေရတဲ့အခြေအနေတွေကဒီကိုမိုးကျော်တို့လိုအလုပ်သမားအဖွဲ့အစည်းတွေကရောဟိုဘာတွေများသူတို့အကူအညီလောက်ဆောင်ပေးနေသလဲ
ဟုတ်ကဲ့ကျွန်တော်တို့အလုပ်သမားအဖွဲ့အစည်းတွေနေရတော့ထိုင်းနိုင်ငံလုံးမှာရှိတဲ့အတိုင်းဥပဒေနေနဲ့သူတို့ရပိုင်ခွင့်နေအခွင့်အရေးတွေကိုကျွန်တော်တို့ကလက်လန်းနေကြပါတော့စားဆောင်လေးဂျာနေတင်လဲလို့တုတ်ပြီးတော့ပေးတာတွေရှိတယ်။နောက်ကူညီလှုပ်ဆောင်ပေးတာတွေရှိတယ်။စိတ်ဝင်လူဝဲဝင်တွေထဲမှာဟာတော့ကပြဿနာတွေလှုပ်ရှင်လူသမားပြဿနာတွေဖြစ်လာရင်ထိုင်းဥပဒေကတိုက်လည်ကူညီဆောင်ရွက်ပေးတာတွေရှိတယ်။ဒါတော့ကျတော့အစိုးရကမီးတဲ့မိဘကိုဖိအားနဲ့ဆိုလို့ရှိရင်ထိုင်းနိုင်ငံအတွင်းမှာရှိခဲ့တာရှေ့ကျောင်းရောက်ရှိကြတဲ့မြန်မာရှေ့ကျောင်းလူသမားတွေကတော့ဒေသအနှံ့ပြီးပြရတယ်။ဒါပေမဲ့လို့ထိုင်းနိုင်ငံထဲမှာအာရောက်တဲ့အခါတိုင်းလည်းဒါဒီလုပ်ငန်းဝင်တွေနဲ့အသားရကြရှိပြီးလုံနိုင်တယ်နဲ့အလူသားလေးတွေရှိပြီးဒုက္ခရောက်နေရတယ်ရှိရတယ်။လုပ်ငန်းဝင်အခြေအနေတွေကလည်းတကယ်ကောင်းမွန်တဲ့လုပ်ငန်းအခြေအနေတွေမဟုတ်ဘူးဆိုတာဒီလိုတွေ့ရတယ်။ဘာလို့ဆိုတော့လုပ်သားအင်အားများတဲ့ခါကျတော့ဝင်ရောက်လာတဲ့လုပ်သားအင်အားများတဲ့ခါကျတော့သူတို့ကတယောက်လာတယ်ဆိုလို့ရှိရင်ဟလာနောက်နှစ်ယောက်သုံးယောက်ရှိရတယ်။တကယ်ရှိနေတဲ့လုပ်သားအင်အားရှိနေတဲ့ခါကျတော့သူတို့ကအလုပ်သမားအပေါ်မှာမြင်တဲ့အမြင်ကသူတို့နဲ့အကျိုးတူပြီးတော့ဆောင်ရွက်တဲ့လူတို့ငွေလေးတာအခြေခံသာတစ်ချက်တွေ့ရတယ်။ဒီတစ်ခါကျတော့ဘာတွေဖြစ်လာလဲဆိုကြတော့ကျွန်တော်ထိုင်းနိုင်ငံဥပဒေကပြဋ္ဌာန်းထားတဲ့ကျွန်တော်မဲဆောက်ဒေသမှာဆိုလို့ရှိရင်ချင်းနိုင်အလုပ်ချိန်လုပ်လုပ်တယ်ဆိုလို့ရှိရင်သူက310ဘတ်ရရမှာပေါ့နော်။ဘတ်ကို310ရရမယ်။ဒါပေမဲ့လို့စိတ်ဝင်ပုံ400လောက်ရှိတဲ့လူဝင်ပုံ400လောက်ရှိတဲ့မဲဆောက်ဒေသတွင်းထဲမှာပဲဟလာဒီအများဆုံးရတာက200
ဒီကနေ့ကျွန်တော်တို့မြန်မာရေတပ်ကိုပြည်တွင်းထုတ်တော်ပြီးတော့ပထမအထုပ်ဆုံးအနေနဲ့ဆိုင်တရားအားဖြင့်အနေနဲ့ဒီကနေ့အစီအရာလုပ်ပေးရတယ်။၃ရက်နဲ့၁၀ရက်နဲ့စိတ်ဝင်စရာလက်ချိုးယူလို့ရ၊စေယုံလို့လုပ်ပေးရတယ်။ဘာလို့ဒီချင်းလေးတွေရှိရဲ၊လုပ်ငန်းဝင်ချင်းတွေကလည်းစောတော့ပြုလို့ဂျာမန်နဲ့ညီရတဲ့ဟလာတကယ်ကောင်းမွန်တဲ့လုပ်ငန်းနဲ့ဟလာအချိန်ကြီးရင်းနေပြီးကျင
ဲ့အခြားနိုင်ငံတွေရောက်တဲ့ခါမှာလည်းကျွန်တော်ဒီမှာအဲဒီကြောင့်မြန်မာလူသမားတွေအနေနဲ့တကယ်အခက်အခဲတွေစိန်ခေါ်မှုတွေလက်ပံဝင်းမြင်ရဲ့စိန်ခေါ်မှုတွေဥရိယစိန်ခေါ်မှုတွေအများကြီးရှိပါလေဒီအဲမှာမှတရားဝင်မှုဖြစ်အောင်လို့ဆိုင်းရနေပေါ်လို့စီအင်းကြီးချင်းပြီးတော့ကြတော့လူသမားလက်မှတ်တွေလုပ်ရတယ်အဲဒီလူသမားလက်မှတ်တွေလုပ်တဲ့အခါမှာလည်းနိုင်ငံအစိုးရအနေပြီးတော့ကြတော့ GDP စီမံနဲ့အဲဆောင်ရွက်နေတဲ့နိုင်ငံသဘောတူဆိုင်ရာနဲ့ရောက်လာတဲ့ MOU လူသားတွေရှိဒီ MOU လူသားတွေမှာလည်းစက်တနာလေးစိန်ခေါ်ချက်တွေစောတော့ကျွန်တော်ပြောရတဲ့လုပ်ငန်းဝင်နဲ့သူတို့မူလကစာချုပ်ချုပ်ခဲ့တဲ့လုပ်ငန်းဝင်တွေမှာမလုပ်တိုင်ရတယ်အခြားလုပ်ငန်းဝင်တွေကိုရောက်သွားတာတွေရှိရယ်ပြီးရင်ဒုက္ခတွေ
လာ
တာတွေအပြည့်အဝမရတာတွေရှိရယ်ဒီစုံမျိုးတွေရှိပါတယ်ဗျဟ
ုတ်ကဲ့ဟုတ်ကဲ့ကိုမကျော်ကျေးဇူးတင်ပါတယ်ကိုရဲနဲ့ဝင်ကျွန်တော်တလဲလိုင်းမဖိတ်ခေါ်ချင်ပါတယ်နောက်ဆုံးကျွန်တော်တို့စက္ကန့်30လောက်ကလေးမှာဒီပြဿနာကြီးကအမတန်ကြီးတဲ့အခက်ခဲပြဿနာကြီးမြန်မာနိုင်ငံအတွက်ဖြစ်ပေမဲ့စက္ကန့်30လောက်အတွင်းမှာပြောပြလို့ရရင်ပြောပြပေးပါအောင်မြန်မာနိုင်ငံအလုသမားပြဿနာအခုလိုမျိုးပြပတို့အလုတ်သမားတွေထွက်နေကြတဲ့ဟာကိုကျွန်တော်တို့အတက်နိုင်ဆုံးတားဆီးနိုင်အောင်ပြည်တွင်းမှာအလုတ်ကင်ဖန်တီးပေးနေအောင်ဗာများအစိုးရအနေနဲ့လုပ်ပေးတယ်လို့အကြံပေးချင်ပါတယ
်။သူများက SME တွေကိုတစ်ခါအားပေးဖို့လိုတယ်လို့တကယ်လည်းစိတ်ရင်းငြင်းအကောင့်နဲ့ပေါ်ပေးဖို့လိုတယ်။နိုင်ငံတကာယင်းနှီးလုံးနိုင်မှုတွေသိကောမှုနဲ့အတူဒီအလုတ်ကင်တွေရလာတဲ့အချိန်မှာဒီအလုတ်သမားတွေအတွက်ထိုက်တန်တဲ့အခွင့်အရေးတွေပေါ့အဒီလိုထိုက်ကြတဲ့လုခလာသာကောင်းမွန်တဲ့လုပ်ငန်းတွေအခြေအနေတွေတို့တဲ့အနာဂတ်ဘဝအမတ်ကံရဲ့ကြည့်ရတာတွေကိုအကောင့်တွေပေါ်ပေးမယ်ဆိုရင်တော့အဲ့ဒါကြောက်ကြသွားတယ်တစ်ခါကတော့အလုတ်ရှင်တဲ့အလုတ်သမားတက်တနာတွေကိုအစိုးရကဒါဖြန့်ပြေတဲ့ပုံစံမျိုးပဲနဲ့သူကိုယ်တိုင်ကမူဝါဒချက်မှတ်ပြီးတာဝန်ယူရမယ့်ကိစ္စတွေရှိတယ်။အလုတ်သမားတက်တာချောင်းကြီးလုပ်ငန်းတွေတစ်ခါကအကောင့်တွေပေါ်ပေးဖို့လိုတယ်။လူတင်မှုစိတ်ဆွတ်ချတဲ့စီမံချက်တွေကိုအကောင့်တွေပေါ်သွားမယ်ဆိုရင်တော့ဒါပေါင်းကောင်းမွန်လာတဲ့အခြေအနေဖြစ်ပေါ်လာနိုင်တယ
်။ဟုတ်ကဲ့ကျွန်တော်အချင်းဟာတလောက်ပဲရလို့ပါပြောစရာဒီကိစ္စကတော့ပြောရင်တော့သုံးမမိုးတော့ပါဘူးအပါဝင်စနစ်ကြတဲ့သူအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုစားဝင်းလိုင်းစီစဉ်ထုတ်လွှင့်ခဲ့တဲ့အင်ကာညတိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးနားဆင်ကြရတာပါရှင်အခုမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနိုင်းစာအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိလိုင်းဒိုမီတာ16.41တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင ဒီကနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင်
။အမေရိကန်နိုင်ငံကြေးဌာနကမြန်မာနိုင်ငံမှာဆိုးဝါးလာတဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်တွေနဲ့သူတို့ရဲ့သက်ဆိုင်ရာမိသားစုဝင်တွေပေါ်မှာဒဏ်ခတ်ပိတ်ဆို့မှုအသစ်တွေကိုအင်ကာနဲ့ဇူလိုင်လ16ရက်နေ့မှာချမှတ်လိုက်ပါပြီ။အခုဒဏ်ခတ်အရေးယူခံရတဲ့ပုဂ္ဂိုလ်၄ဦးကတော့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမဲအောင်လိုင်းဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစုံဝင်ဗိုလ်ချုပ်တန်းဦးနဲ့ဗိုလ်ချုပ်အောင်အောင်တို့ဖြစ်ပါတယ်။အဲဒီဂျူးလွန်နဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့မိသားစုဝင်တွေဟာအမေရိကန်နိုင်ငံတွင်းကိုလာရောက်ခွင့်ပိတ်ပင်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံကလူခွင့်ချိုးဖောက်မှုတွေကြောင့်နိုင်ငံတကာကလက်နက်ရောင်းချခွင့်တားမြစ်ထားတဲ့ကြားကနေမြန်မာအရာရှိတွေကဣသရေးနိုင်ငံတယ်လအဗစ်မှာကျင်းပတဲ့ပြပွဲကိုတက်ရောက်ခဲ့ပြီးတဲ့နောက်မှာမြန်မာအရာရှိတွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးမှုရပ်ဆိုင်းဖို့အတွက်ဣသရေးအစိုးရကဆုံးဖြတ်လိုက်ပါတယ်။အသားရောင်ကွဲပြားသူအမေရိကန်အောက်တော်ဒီမိုကရက်အမျိုးသမီးအမတ်၄ဦးကိုဝေဖန်နေတာနဲ့ပတ်သက်ပြီးတော့လူမျိုးရေးခွဲခြားပြောကြားမှုဖြစ်တဲ့ဆိုပြီးဝေဖန်ခံနေရတဲ့သမ္မတဒေါ်နယ်ထရမ့်ကသူပြောတဲ့စကားအတွက်အခုထိအလျှော့ပေးမဲ့ပုံမပြပါဘူး။အမေရိကန်နိုင်ငံကိုမနှစ်သက်တဲ့လွှတ်တော်အမတ်တွေအမေရိကန်နိုင်ငံကနေသူတို့ရဲ့မူရင်းအနွယ်ရှိရာနိုင်ငံတွေကိုထွက်ခွာဖို့ပြောကြားခဲ့တာနဲ့ပတ်သက်ပြီးသတင်းတောက်တွေမင်းမြန်းတာကိုသူကထွက်မထွက်သူတို့ပေါ်မှာမူတည်ပါတယ်လို့ပြန်ပြီးတော့ပြောကြားခဲ့ပါတယ်။အမေရိကန်အာကာသစူးစမ်းရေးမှာလူသားတွေလကဘာပေါ်ခြေချနိုင်တဲ့အပိုလို71ခီးစဉ်ရဲ့အနှစ်90ရွှေရည်အခမ်းအနားကိုအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်နဲ့ဝါရှင်တန်ဒီစီတွေမှာကျင်းပနေကြပါတယ်
။ဗိုလ်ထုနယ်မြေခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါရှင်။အခုမနေ့အစီအစဉ်ထုတ်လုပ်ရမှုကကိုရဲမင်းထွန်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့တယ်ရက်စမစ်ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လိမ့်မယ်အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.